Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါသောတာရှင်များရှင်။အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေ VOA American အတိုင်းရဲ့2020ခုနှစ်ဒီဇင်ဘာလ4ရက်တောက်ကြတဲ့ညပိုင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်ည9:20နာရီအထိဒိုင်းဒိုမီတာ1925/30နဲ့လိုင်းမီတာ190ရုပ်ကနေထုတ်လွှင့်ပေးနေပါပြီရှင်။ကျမနာလာပါဒီကနေ့ညပတ်ထိတ်တန့်ရောက်တဲ့တွေကိုတင်ပြပေးပါပါအမေရိကန်ပြည်ထောင်စုမှာ COVID-19 ရောဂါကူးစက်ပြန့်နှံ့မှုထိန်းချုပ်နိုင်ရတဲ့အတွက်ပြီးခဲ့တဲ့တစ်ပတ်ကကြာတဲ့ Thanksgiving ကျေးဇူးတော်နေ့အားလရဲ့မှာစုဝေးတွေ့ဆုံတာမျိုးမလုပ်ဖို့ကျမရဲ့တာဝန်ရှိသူတွေတိုက်တွန်းခဲ့ပေမဲ့အများစုကလိုက်နာခြင်းမရှိခဲ့ကြပါဘူးအဲ့ဒီကလအတွင်းလူတွေခီးထွက်ခဲ့ကြတဲ့လေဆိပ်တွေနဲ့အဝေးပြေးလမ်းမကြီးတွေပေါ်ကဒေတာအချက်အလက်တွေကို AP သတင်းဌာနကရရှိခဲ့တာပါမနစ်အားလာရက်ကတည်းကစာရင်ဒီနှစ်ခီးထွက်တဲ့အမေရိကန်တွေအနှဲငယ်လောက်ပဲကြာဆင်းသွားတာကိုကြည့်ရင်ကျမရဲ့တာဝန်ရှိသူတွေရဲ့ပန်ကြားချက်ကိုလစ်လျူရှုခဲ့တာအထင်ရှားတွေ့မြင်နိုင်ပါတယ်။ဒီလောက်ရကြောင့်မကြခင်ကြောက်မဲ့ Christmas နဲ့နှစ်သစ်ကူအားလာရက်ရာသီမတိုင်ခင်မှာပဲအမေရိကန်နိုင်ငံတော်ပုတ်ကူးဆက်မှုတွေရောဆေးရုံရောက်လာသူတွေပါစန့်ချိန်တင်မြင့်တက်လာနေပါတယ်။ဒီယောဂါနဲ့တည်ဆုံးသူကလည်းကြာတာပြင်းနေမှာ3,100အထိရောက်ခဲ့တယ်လို့ပြီးခဲ့တဲ့ຫນွေဦးရာသီနောက်ပိုင်းတရက်ထဲတည်ဆုံးသူစန့်ချိန်တင်အများဆုံးလည်းဖြစ်ပါတယ်။အမေရိကန်ဂျွန်ဟော့ပကင်းတက္ကသိုလ်စစ်သားအရအမေရိကန်မှာပုဂ္ဂိုလ်ခံရသူ14,000ကျော်နဲ့တည်ဆုံးသူက28,000ကျော်ရှိပါတယ်။တောင်ကိုရီးယားနိုင်ငံမှာ6လတာကာလအတွင်းကိုရိုနာဗိုင်းရပ်စ်ကူးခံထားရသူအများဆုံးအဖြစ်နဲ့ပြီးခဲ့တဲ့24နာရီအတွင်းပုဂ္ဂိုလ်သူ629ယောက်တိုးလာပါတယ်။ဒီထဲကလူပေါင်း6000ကပြည်တွင်းမှာကူးခံရတာဖြစ်ပြီးတော့80ရာခိုင်နှုန်းကပိုအထက်90ရာလူထူထပ်တဲ့ဆိုးမြို့တစ်ဝိုက်ကဖြစ်တယ်လို့တောင်ကိုရီးယားကူးစက်ရောဂါကာကွယ်ထိန်းချုပ်ရေးဌာနကတောက်ကြားနေမှာပြောပါတယ်။တောင်ကိုရီးယားမှာဒီနှစ်အစောပိုင်းကတည်းကကယောဂါကိုအောင်မြင်စွာထိန်းချုပ်နိုင်ခဲ့ပေမဲ့ကန့်သက်ချက်တွေဖြေလျှော့ပေးလိုက်တဲ့အော်တိုဘောလာနောက်ပိုင်းပိုကူဆက်မှုပြန်တိုလာတာပါအမေရိကန်ပြည်ရင်ကမ္ဘာမှာပိုကူသူတွေအများဆုံးရှိတဲ့အိန္ဒိယနိုင်ငံမှာတလားလောက်ထိပိုကူဆက်မှုဆက်တိုက်ကျဆင်းလာနေတယ်ဆိုပေမဲ့ပြီးခဲ့တဲ့24နာရီအတွင်းပိုးသွေ့သူက3,600ကျော်ရှိပါတယ်ဒီအချိန်မှာပဲဗီယက်နမ်နိုင်ငံကိုစီးပွားရေးအရာလာရောက်မဲ့တောင်ကိုရီးယားနိုင်ငံသားတချို့ကယောဂါထိန်းချုပ်ရေးအတွက်ဆလေရက်ကြမဖြစ်မနေတိချခွဲနေစရာမလိုတော့ဘူးလို့ဆိုမျိုးတာဝန်ရှိသူတွေကတောက်ကြားနေမှာပြောပါတယ်။ဇန်နဝါရီလတရက်နေ့ကစပြီးတော့အသက်ဝင်မဲ့ဒီသဘောတူညီချက်မှာဗီယက်နမ်ကိုရက်တိုလာရောက်တဲ့စီးပွားရေးသမားတွေကိုတော့ခွင့်ပြုထားကြောင်းတောင်ကိုရီးယားနိုင်ငံရဲ့ဝန်ကြီးဌာနကကြေညာချက်ထုတ်ပြန်ခဲ့ပါတယ်။ဗီယက်နမ်ဘက်ကတော့ဒီသတင်းကိုအတိမပြုသေးပါဘူး။တောင်ကိုရီးယားနိုင်ငံဘက်ကလည်းတရုတ်ဂျပန်အာရဗ်စောဘာမြတ်ပြည်တော်စု UAE စင်ကာပူနဲ့အင်ဒိုနီးရှားကရက်တိုလာရောက်မဲ့စီးပွားရေးသမားတွေဆယ်လေးရက်ကြာတိချခွဲနေစရာမလိုတော့ဘူးလို့တောင်ကိုရီးယားနိုင်ငံခြားရေးဝန်ကြီးဌာနကပြောပါတယ်။ COVID-19 ကာယရောဂါအရေးနဲ့ပတ်သက်တဲ့အထူးအစည်းအဝေးတစ်ရက်ကိုကုလသမဂ္ဂမှကြာတာပြင်းနေကစတင်ကျင်းပနေပါတယ်။ကုလသမဂ္ဂအဖွဲ့ဝင်နိုင်ငံတွေအနေနဲ့ COVID-19 ကာယရောဂါတိုက်ဖျက်ရေးမှာညီညွတ်စွာပူးပေါင်းဆောင်ရွက်ဖို့ညီလာခံဥက္ကဋ္ဌကအစည်းအဝေးဖွင့်ပွဲမှာတိုက်တွန်းသွားပါတယ
်။ This hall is where nations come together, where they unite. This August body, the General Assembly, is the voice.
ဒီကမာဂျီဟာနိုင်ငံပေါင်းစုံရဲ့စီလုံးညီညွတ်မှုတွေပေါ်ထွန်းရနေရာဖြစ်ပါတယ်။အထွေထွေညီလာခံဟာလူသားမျိုးနွယ်တွေရဲ့အသံစိတ်ဆန္ဒနဲ့အကောင်အကျိုးခွဲခြားသိမြင်စိတ်တွေပေါ်ထွက်ရနေရာလည်းဖြစ်ပါတယ်။ဒီကနေ့တက္ကပါလုံးရင်ဆိုင်နေရတဲ့အကြီးမားဆုံးစိန်ခေါ်ချက်ကိုဘယ်လိုဦးဆောင်လုပ်ကိုင်မလဲဆိုတာတက္ကပါလုံးကစောင့်ကြည့်နေပါတယ်။ဒီအချက်အသေးကြီးကိုကင်တွယ်ဖြည့်ရှင်းတဲ့အပေါ်မှာမူတည်ပြီးတော့ကုလသမဂ္ဂအပေါ်ယုံကြည်ချက်တွေပြန်ပြီးတော့ဆောင်ကျင်းလာနိုင်ပါလိမ့်မယ်လို့ညီလာခံဥက္ကဋ္ဌဗော်လ်ကန်ဘုစကဲကပြောပါတယ်။ကာယောဂါကြောင့်လူလူကြာမာရေးကိုသာမကစီးပွားရေးနဲ့လူမှုအဖွံ့ဖြိုးမှုအပေါ်မှာပါကြီးမားတဲ့တရားမှုတွေရှိခဲ့တယ်လို့လည်းညီလာခံဥက္ကဋ္ဌကပြောပါတယ်။ကာယောဂါကြောင့်ဆင်းရဲချမ်းသာကွာဟချက်ပိုကြီးမားလာတယ်လို့ဆင်းရဲတဲ့အတိုင်းပြည်တွေမှာပိုးပြီးတော့ထိခိုက်နေရပေမဲ့ဒီအချိန်ဟာလက်ညှိုးထိုးအပြစ်တင်နေရမယ့်အချိန်မဟုတ်ပဲစုပေါင်းအားနဲ့လုပ်ကိုင်ရမယ့်ကာလဖြစ်တယ်လို့လည်းညီလာခံဥက္ကဋ္ဌဗိုလ်ကဲကပြောပါတယ်။ကုလသမဂ္ဂအသွင်ရေးမှူးချုပ်အန်တိုနီယိုဂူဒါရက်စ်ကလည်းကာယောဂါတိုက်ဖျက်ရေးနိုင်ငံဆောင်ပူးပေါင်းလုပ်ကိုင်ဖို့တိုက်တွန်းသွားတယ်လို့ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ရဲ့ကာယောဂါထိန်းချုပ်ရေးဆိုင်ရာလမ်းညွှန်ချက်ကိုမလိုက်နာတဲ့နိုင်ငံတချို့ကိုလည်းဝေဖန်ခဲ့တာပါ။ရုရှားနိုင်ငံမှာ COVID-19 ရောဂါကာကွယ်ဆေးကိုအခမဲ့ကြေကြေပြန့်ပြန့်ထိုးနှံပေးမဲ့အစိုးရရဲ့အစီအစဉ်စတင်လိုက်ချိန်မှာပဲကျောင်းဆရာဆရာမတွေကိုဒီဇင်ဘာ3ရက်နေ့မှာအရင်ဆုံးထိုးပေးခဲ့ပါတယ်။ရုရှားသမ္မတဗလာဒီမီယာပူတင်ရဲ့အမေအားနိုင်ငံတော်ကကျောင်းဆရာဆရာမတွေကိုကာကွယ်ဆေးအရင်ထိုးပေးပြီးရင်သတင်းမီဒီယာနဲ့လူမှုရေးလှုပ်ရှားတွေကိုရှေ့သတင်းမှမှထိုးပေးမှာပါ။လာမယ့်ရက်ပိုင်းတွေအတွင်းကာကွယ်ဆေးအလုံးကြီးနှစ်တန်းအထိထိုးလုပ်နိုင်လိမ့်မယ်လို့သမ္မတပူတင်ကပြောပါတယ်။မော်စကိုဒေတာထဲကဒိုမိုဒီဒိုဗိုမျိုးကဆေးရုံတစ်ခုကဆရာဝန်တရားကျော်တို့နှစ်ကြိမ်ထိုးခံထားပြီဖြစ်တဲ့ဒီကာကွယ်ဆေးဟာဆရာဆရာမတွေတက်တာမကအများပြည်သူအသက်ပါရနိုင်ပြီလို့ပြောပါရယ် ရုရှားထုတ် COVID-19 ရောဂါကာကွယ်ဆေးနှမျိုးထဲကတခုဖြစ်တဲ့ Sputnik V ဆေးကိုလူတွေနဲ့ဆက်သတ်နေတာအဆုံးမသတ်ရသေးပေမဲ့လည်းပြည်ရင်းမှာတော့အသုံးပြုခွင့်ရထားတာပါ
တဲ့ညပဲမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိတိုင်းဒိုမီတာ31 kHz 9833ညတိုင်းဒိုမီတာ32 kHz 9303ညတိုင်းဒိုမီတာ51 kHz 9885တို့ဖြင့်စနေတနင်္ဂနွေမှာဟိုင်းလိုက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဒီကနေတော့ကြနေညပိုင်းနောက်ဆုံးရသတင်းတွေကိုကျွန်တော်ရန်တိုင်းကဆက်ပြီးတော့ထင်ရှားပြီးတော့มาဖြစ်ပါတယ်။ဘင်္ဂလားဒေ့ရှ်အစိုးရကနိုင်ငံတွင်းမှာရှိတဲ့ရွှေညာဒုက္ခသည်တချို့ကိုဗာစညာကျွန်းကိုဒီနေ့စတင်ပို့ဆောင်နေဖြစ်ပါတယ်။ဒီဒုက္ခသည်တွေကိုအဲ့ဒီကျွန်းကိုပို့မဲ့အစီအစဉ်ကိုရပ်တန့်ဖို့လူခွင့်ရေးအဖွဲ့တွေကတောင်းဆိုနေမဲ့လဲဘင်္ဂလားဒေ့ရှ်အစိုးရကဒီနေ့မှာစတင်ပို့ဆောင်လိုက်တာဖြစ်ပါတယ်။ကောက်ဆက်ဘဇားဒေသမှာရှိတဲ့ရွှေညာဒုက္ခသည်တွေကလူဦးရေ1600ကျော်ကိုတင်ဆောင်ထားတဲ့ဘင်္ဂလားဒေ့ရှ်ရဲ့သင်္ဘော9ဆင်းဟာဗစညာကျွန်းကိုဒီနေ့မနက်ပိုင်းကထွက်ခွာပြီးနေ့လယ်ပိုင်းမှာရောက်သွားပါပြီ။ဒုက္ခသည်တွေအတွက်အစားအစာတွေနဲ့တခြားလိုအပ်တဲ့အရာတွေကိုတင်ထားတဲ့နောက်ထပ်သင်္ဘော20လဲပါပါတယ်။ဒါပြင်နောက်ထပ်ဒုက္ခသည်ထောင်ပေါင်းများစွာကိုလည်းလာမယ့်ရက်ပိုင်းတွေအတွင်းမှာဗစညာကျွန်းကိုပို့ဆောင်ဖို့အတွက်စီစဉ်နေတယ်လို့အမည်မဖော်လိုတဲ့ဘင်္ဂလားဒေ့ရှ်အစိုးရတာဝန်ရှိသူတဦးက VOA ကိုပြောပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံသားရေးဝန်ကြီး AK Abdul Momen ကတော့ဘယ်ဒုက္ခသည်တဦးတယောက်ကိုမှအဲ့ကျွန်းကိုအတင်းကျပ်ရှင်းပြောင်းခိုင်းတာမဟုတ်ဘူးလို့ပြောပါတယ်။သူတို့ဆန္ဒလျောက်သွားဖို့သဘောတူတဲ့သူတွေကိုပဲအဲ့ဒီကိုပို့ဆောင်ပေးတာဖြစ်ပြီးကောက်ဆက်ဘဇားဒေသကလူတွေပြစ်ကြက်နေတဲ့ဒုက္ခသည်စခန်းတွေမှာဆိုရင်သူတို့ဟာအခက်အခဲမျိုးစုံနဲ့ရင်ဆိုင်နေရပါတယ်။ဗစညာကျွန်းမှာတော့သူတို့အနေနဲ့တရားပေါက်ပို့ပြီးတော့အဆင်ပြေမှာဖြစ်တယ်လို့နိုင်ငံသားရေးဝန်ကြီးအဗ်ဒူးမိုမန်ကပြောပါတယ်။လူခွင့်ရေးအဖွဲ့တော်များများကတော့ဘင်္ဂလားဒေ့ရှ်အစိုးရအနေနဲ့ဒီအစည်းအဝေးကိုရပ်တန့်ဖို့နဲ့ဒီကျွန်းအနေနဲ့ဒုက္ခသည်တွေကိုလက်ခံနိုင်စွာရှိမရှိဆိုတာကိုစုံစမ်းဖို့တရားလွတ်လပ်တဲ့ကြွညင်တဲ့အဖွဲ့တစ်ခုကိုစီလုပ်ဖို့လည်းတောင်းဆိုထားပါတယ်ခင်ဗျာ။ကမ္ဘောဒီးယားနိုင်ငံမှာတနက်သမားတွေရဲ့ဖမ်းဆီးခံလာရတဲ့ထိုင်းဒီမိုကရေစီရဲ့တက်ကြွလှုပ်ရှားသူရဲ့အမှုနဲ့ပတ်သက်ပြီးတော့အာဏာပိုင်တွေအနေနဲ့ဖြေရှင်းသင့်တယ်လို့သူရဲ့အမဖြစ်သူကဒီနေ့မှတောင်းဆိုလိုက်ပါတယ်။သူကိုဖမ်းဆီးခေါ်ဆောင်သွားတာ6လပြည့်အထိမ်းအမှတ်အဖြစ်လုပ်တဲ့ဝတ်ပြုစုထောင်းပွဲတွင်အဲ့လိုတောင်းဆိုလိုက်တာဖြစ်ပြီးတော့လူခွင့်ရေးအဖွဲ့တွေကတော့သူ့ကိုတနက်သမားတွေကဖမ်းဆီးသွားတာဖြစ်တယ်လို့ပြောပါတယ်။အခုလိုပြန်ပေးဆွဲဖမ်းဆီးခေါ်ဆောင်သွားတာကိုသတိထားမိခြင်းမရှိဘူးလို့ကမ္ဘောဒီးယားရဲတပ်ဖွဲ့ကတော့အရင်ကပြောပါတယ်။ဘသူကဖန်စီခေါ်ဆောင်သွားတယ်ဆိုတာကိုသူ့အနေနဲ့မသိကြောင်းဒါပေမဲ့ဒီကိစ္စအမှန်တိုင်းပေါ်ပေါက်နိုင်ဖို့အတွက်ကမ္ဘောဒီးယားနဲ့ထိုင်းနိုင်ငံမှာရှိတဲ့အာရဗိုင်းတွေရဲ့တာဝန်သားဖြစ်တယ်လို့ဝါချလမ်မြတ်အမဖြစ်သူကဒီနေ့ဝပြုစုတောင်းပွဲအခမ်းအနားအပြီးမှာပြောပါတယ်ဝါချလမ်နဲ့သူနဲ့ဖုန်းပြောနေတုန်းမှာဖန်စီသွားတာဖြစ်တယ်လို့သူ့မကပြောပါတယ်သူ့ရဲ့မောင်ဖြစ်သူကိုပြန်တွေ့ဖို့ဆက်ပြီးတော့မျှော်လင့်ထားကြောင်းဒါပေမဲ့လည်းနှစ်နိုင်ငံစလုံးမှာရှိတဲ့အာရဗိုင်းတွေရဲ့တုံ့ပြန်မှုကတော့မလုံလောက်ဘူးလို့လည်းသူကပြောကြားလိုက်ပါတယ်ခင်ဗျာဟောဝေးကုမ္ပဏီရဲ့ဗဏ္ဍာရေးဆိုင်ရာကြီးကဲမောင်မောင်ကျူအပေါ်မှာပြည်မှုဆိုင်ရာဥပဒေတွေနဲ့တရားစွဲထားတဲ့ပတ်သက်ပြီးတော့ဖြည့်ရှင်းဖို့သူ့ရဲ့ရှေ့နေတွေနဲ့အမေရိကန်အစိုးရရှေ့နေတွေသဘောတူညီမှုတစ်ခုရဖို့ဆွေးနွေးနေကြတယ်လို့ဒီကိစ္စနဲ့ပတ်သက်ပြီးတော့နီးစပ်သူတဦးကပြောပါတယ်။ဒါဟာအမေရိကန်တရုတ်ကနေဒါနိုင်ငံကြားဆက်ဆံရေးကိုတင်းမာစေခဲ့တဲ့ဒီမှုနဲ့ပတ်သက်ပြီးတော့အဆုံးသတ်လာနိုင်ဖွယ်ရှိတဲ့အရေးလက္ခဏာလည်းဖြစ်ပါတယ်။မောင်မောင်ကျူရဲ့ရှေ့နေတွေနဲ့အမေရိကန်တရားရေးဌာနတာဝန်ရှိသူတွေကြားဆွေးနွေးမှုတွေဟာပြီးခဲ့တဲ့တစ်လလောက်ကကျင်းပခဲ့တဲ့အမေရိကန်သမ္မတရွေးကောက်ပွဲအပြီးမှာလုပ်ခဲ့ကြတာဖြစ်တယ်လို့ဆိုပါပုဂ္ဂိုလ်ကပြောပါတယ်။ဒါမဲ့လည်းဘယ်လိုသဘောတူညီမှုကိုလုပ်ဖို့ဆိုတာကတော့ရှင်းရှင်းလင်းလင်းမသိရသေးဘူးလို့ဆိုပါတယ်။မောင်မောင်ကျိုးကိုကနေဒါနိုင်ငံမှာ2018ခုနှစ်ဒီဇင်ဘာလကအမေရိကန်ရဲ့ဖမ်းဝရမ်းနဲ့ဖမ်းဆီးခဲ့တာဖြစ်ပါတယ်။သူမကိုဘန်ငွေကြေးလိမ်လည်မှုနဲ့ဆွဲချက်တင်ခဲ့တာဖြစ်ပါတယ်။အမေရိကန်ကအီရန်ပေါ်တံခါးပိတ်ဆို့ထားတာကိုဟောဝေးကုမ္ပဏီအနေနဲ့ချိုးဖောက်တယ်ဆိုပြီးတော့သူမကိုဖမ်းဆီးတရားစွဲခဲ့တာပါ။ဒါပေမဲ့မောင်မောင်ကျိုးကတော့သူမအနေနဲ့တစုံတရာအမားရင်လှုပ်ထားတယ်လို့မထင်တဲ့အတွက်သူ့အနေနဲ့ဝန်ခံဖို့အတွက်တွန်းဆုတ်နေတာဖြစ်တယ်လို့လည်းအဆိုပါပုဂ္ဂိုလ်ကပြောပါတယ်။ဒါပြင်ဒီနေ့မှနောက်ထပ်ဆွေးနွေးမှုတွေလုပ်သွားဖို့မျှော်လင့်ရတယ်လို့လည်းပြောပါတယ်ခင်ဗျာ။ကမ္ဘာဂီတသမိုင်းမှာပထမဆုံးအကြိမ်ဖြစ်တဲ့နိုင်ငံပေါင်း198နိုင်ငံကဂီတပညာရှင်တယောက်စီပါဝင်တဲ့ကမ္ဘာတန်ဆုံတီးဝိုင်းတစ်ခုကိုဖွဲ့စည်းတည်ထောင်လိုက်ပါတယ်။ထူးခြားတဲ့ဂီတတေးသချင်းတွေကိုဖန်တီးနိုင်ဖို့နဲ့လူတွေအနေနဲ့အတူတကွပေါင်းစည်းနိုင်ဖို့အတွက်ခန္ဓာကိုယ်ပိုင်းဆိုင်ရာနဲ့ယဉ်ကျေးမှုပိုင်းဆိုင်ရာပိုင်းခြားထားတဲ့အတားအဆီးတွေကိုဘယ်လိုကျော်လွှားနိုင်မလဲဆိုတာကိုနမူနာအဖြစ်နဲ့သာရကပြနိုင်ဖို့မျှော်လင့်ပြီးတော့ဖွဲ့စည်းလိုက်တာဖြစ်ပါတယ်။ The Art Orchestra လို့အမည်ပေးထားတဲ့ဒီတန်းဆုံး T1 ရဲ့တေးသချင်းဖြစ်တဲ့ Together is Beautiful ဆိုတဲ့သချင်းကိုတော့နေရာစုံမှာတီးကြစီအတန်းသွင်းပြီးတော့ပြန်ပေါင်းခဲ့တာပါ။ဒီသချင်းနဲ့အတူပါဝင်တဲ့ဂီတပညာရှင်တချို့အကြောင်းဗတန်းရိုက်ကူးထားတဲ့ဗီဒီယိုကိုတောက်ကြနေမှာထုတ်ပြန်မှုရှိပါတယ်။ဒီတန်းဆုံးတီးဝိုင်းမှာပါဝင်တဲ့ကင်မရွန်နိုင်ငံက Organic ကတော့ ဒီစီမံကိန်းဟာတုံ့နှက်ချခဲ့ပြီးဒီကမ္ဘာလုံးအတူလက်တွဲလှုပ်ဆောင်ခဲ့ကြကြောင်းပြောပါတယ
် I have a very imaginative mind so the way I see the project is you know sort of like the whole
ကျွန်မမှာစိတ်ကူးရဆန်တဲ့အတူတွေအလုံးရှိပါတယ်ကျွန်မကတော့ဒီစီမံကိန်းကြီးမှာကမ္ဘာပေါ်ကနိုင်ငံတိုင်းပါဝင်ပြီးတော့ဒီနိုင်ငံတွေရဲ့လူတွေယဉ်ကျေးမှုတွေပါဝင်တဲ့အတွက်ဒါကကမ္ဘာကြီးတစ်ခုလုံးလက်တွဲလိုက်ဒါလို့မြင်နေဆိုပြီးတော့ပြောသွားတာဖြစ်ပါတယ်ဒီကနေ့2019မေလမှာတော့ဒီတန်းစုံတီဝိုင်းအဖွဲ့ဝင်198ယောက်ထဲက58ယောက်ဟာတချင်းအတွက်အခြေခံအလုပ်တွေကိုလုပ်နိုင်ဖို့ဗြိတိန်နိုင်ငံလန်ဒန်မြို့က Air Rose Studio မှာတွေ့ဆုံခဲ့ကြပါတယ်။ဒီစီမံကိန်းတစ်ခုလုံးကိုတော့ Baptist ဆုရတေးဆရာ George Swanton ကကြီးကြပ်တာဖြစ်ပေမဲ့ဂီတပညာရှင်အတော်များများကသူ့ရဲ့တန်းစင်နဲ့ဂီတပုံစံတွေပေါ်မှာအခြေခံပြီးတော့သူတို့တိုင်းပြည်ရဲ့ရိုးရာဒူရီယာတွေကိုအသုံးပြုပြီးတော့ဖန်တီးခဲ့ကြတာပါ။ရိုမေးနီးယားနိုင်ငံကဂီတပညာရှင် Michael Sotru ကတော့ဒီတချင်းကအခုချိန်မှာကဘာကြီးလိုအပ်နေတဲ့လူတိုင်းအရင်ထက်ပူးပေါင်းဆောင်ရွက်ဖို့ဆိုတဲ့အရာနဲ့အတိအကျဖြစ်တယ်လို့ခန်းစားရကြောင်းပြောပါရခင်ဗျာ ဒီရီကနေတောက်ကြနေညပိုင်းမြန်မာဘာသာစီစဉ်တွေကိုည10:00နာရီထိဆက်ပြီးတော့အတန်လွင့်ပေးနေပါတယ်အခုကစပြီးတော့သတင်းဆောင်မတွေနဲ့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးသွားမှာဖြစ်ပါတယ်ခင်ဗျာ
ရခိုင်ပြည်နယ်ကြောက်စော်မြို့နယ်မှာဒေသခံတို့ချုပ်စိတ်ဆုံးမှုနဲ့ဖမ်းဆီးခံရမှုတွေတာဝန်ရှိကြောင်းဆွဆွဲချက်တွေကိုစစ်မတော်ဘက်ကငင်းဆန်လိုက်တဲ့ကြောင်းပြောပြပါမယ်ကျွန်တော်နိုင်ကွင်းအိမ်ပါကြောက်စော်မြို့နယ်သင်းမရွာသင်းနဲ့သင်းမကြီးရွာကရွာသားတွေကိုမလန့်သင်းမတို့ကဖမ်းဆီးမှုအပါအဝင်အရသားတွေပေါ်မှာလူခွေးကြီးချိုးဖောက်မှုဖြစ်စဉ်ပေါင်း20ခုဖြေရှင်းပေးဖို့ဒေသခံလှုပ်တော်ကူဆလဲတွေအမျိုးသားလူခွေးကြီးကော်မရှင်ကိုစိုင်းကြားခဲ့တာပါဒီတန်ကြားချက်တွေနဲ့ပတ်သက်လို့အမျိုးသားလူခွေးရေးကော်မရှင်ကနေတဲ့ဆင့်ကာကွယ်ရေးဝန်ကြီးဌာနကိုစုံစမ်းမေးမြန်းကြောင်းကြားရမှာကာကွယ်ရေးဝန်ကြီးဌာနကဒီဆွဆွဲချက်တွေဟာမဟုတ်မှန်ကြောင်းစာနဲ့အကြောင်းပြခဲ့ကြောင်းကြောက်တော်မျိုးနဲ့ပြည်သူ့လှုပ်တော်ကိုယ်စားလှယ်ဦးထွန်းဝင်းကပြောပါတယ
်လူခွေးရေးကော်မရှင်ကိုပို့လိုက်တဲ့စာကိုကျွန်တော်လက်ထက်ကအဖြေရောက်လာတာပေါ့ဆိုတော့အဲ့ဒီအဖြေလေးမှာကတော့ဒီလူခွေးရေးကော်မရှင်ကနေပြီးတော့မှဒီကာကွယ်ရေးဝန်ကြီးဌာနကိုကျွန်တော်တို့ဒီတိုက်ကြထားတဲ့ကိစ္စတွေကိုတစ်ခုချင်းသူလမ်းမေးတယ်လို့ကျွန်တော်သိရတယ်ပေါ့အဲ့ဒီကားထဲမှာတော့ဆိုတော့အဲ့ဒီဖြစ်တဲ့တစ်ခုချင်းကိုတက်ကဖြေထားတဲ့အဖြေတွေကိုသူတို့ကကျွန်တော်တို့ကိုဒီလိုဖြေပါတယ်ဆိုပြီးတော့မှဒီ redraw ပြန်လုပ်တဲ့အဖြေတွေပေါ့ဗျာတက်ဘက်ကနေတော့ငင်းထားတာပေါ့လေဒီအောက်ချင်မှာဒီလိုဖြစ်နေမဖြစ်ပါဘူးလို့ဟိုဒီလိုလုပ်ရက်တွေမရှိပါဘူးလို့ဒါဒီလိုပဲငင်းထားတာလေပြပရတဲ့ပုံစံပေါ့
မလန်တို့ကသင်းမရွာသင်းနဲ့သင်းမကြီးကြီးရွာကဒေသခံတွေကိုဖမ်းဆီးထားတာမရှိကြောင်းဖေဖော်ဝါရီလအတွင်းကမုတ်တန်းပြင်ကြီးရွာနီးတဝိုက်မှာစစ်စင်ရေးဆောင်ရွက်ခဲ့တာမရှိတာကြောင့်အင်ဂျင်90မူလတန်းကျောင်းနဲ့ဘုံကြီးကျောင်းတွေပါပျက်စီးခဲ့တဲ့မီးလောင်မှုကတပ်မတော်ရဲ့လက်ချက်မဟုတ်ကြောင်းငင်းဆန်ခဲ့တာဖြစ်ပါတယ်အဒရလကတရက်တပင်ကြေးရွာကဆက်လာတဲ့စစ်ကြောင်းကိုကြောက်တော်၅ရောက်ကိုင်းလမ်းပိုင်းမှာမိုင်းခွဲတိုက်ခိုက်ခံရပြီးနောက်ဆက်သွဲတိုက်ပွဲတွေတွင်ဘုံကူချင်းမှာပုံနေတဲ့ရွာသား၅ဦးသေဆုံးမှုအုပ်ဖုပ်လုပ်ငန်းလုပ်နေသူ9ဦးဆိုင်ရာရရှိမှုတွေပါဝင်ဆိုင်ကြချက်မှာပါဝင်တဲ့ဆွဆွဲချက်တွေကိုတပ်မတော်ကကျူးလွန်ခြင်းမရှိကြောင်းကာကွယ်ရေးဝန်ကြီးဌာနကစုပ်ပြန်ခဲ့တယ်လို့လည်းအမျိုးသားလူ့ကိုယ်ရေးကော်မရှင်ကနေရခိုင်ပြည်နယ်ကလှုပ်တော့ကိုယ်စားလှယ်တွေကိုအကြောင်းပြန်တဲ့စာထဲမှာဖော်ပြခဲ့တာပါရခိုင်ဒေသလူခွေးရေးချိုးဖောက်ခံရမှုဆွဆွဲချက်တွေပေါ်မှာကာကွယ်ရေးဝန်ကြီးဌာနရဲ့စုပ်ပြန်ချက်နဲ့ပတ်သက်လို့ပုံမူသိရှိနိုင်ဖို့အမျိုးသားလူခွေးရေးကော်မရှင်ညွှန်ကြားရေးမှူးချုပ်ဦးဖုံးကျွယ်ကိုမေးမြန်းရမှာတော့အသေးစိတ်မသိကြောင်းပြောပါတယ
်ကိစ္စတိုင်တဲ့လူမဟုတ်တော့အသေးစိတ်မသိဘူးကျွန်တော်တို့ကတိုင်သာကထောင်နဲ့ချီရှိနေတာကို
ကျောက်တော်မြို့နယ်မှာသမ္မတော်နဲ့အေအေလက်နက်ကန်ဖွဲ့ကြားစီရီပြိပခအတွင်ဒေသခံတွေလူခွေးရေးချိုးဖောက်ခံရတဲ့အခြေအနေတွေကိုကျောက်တော်မြို့နယ်ကလွှတ်တော်ကူဆဲလေးဦးဆောင်ပြီးမလကစပြီးလူခွေးရေးကော်မရှင်ကိုတိုင်ကြားခဲ့ကြတာပါဒါပေမဲ့လည်းကော်မရှင်ကိုယ်တိုင်စစ်ဆေးတာမရှိဘဲသမ္မတော်ရဲ့သုတ်ပြန်ချက်ကိုသာပေးပို့လာတာဟာလက်ခံနိုင်စရာမရှိဘူးလို့ဆိုင်ကြားရမှာပါဝင်သူစုဖြစ်တဲ့ပြည်သူ့လွှတ်တော်ကူဆဲဦးထွန်းဝင်းကပြောပါတယ
်လူခွေးကော်မရှင်ကတော့ခြေထောက်ဆယ်စားနေရတဲ့လူတွေကိုမင်းမြဲတာတို့တာဝန်ပါတယ်လူပေါ်မှာပြောရစမှုတွေလောက်ကြောင်းမင်းရတာတွေပါလို့ပေါ့လေတခုခုလုပ်ရတဲ့အနေနဲ့တော့တခုမှကျွန်တော်မသိသေးဘူးတစ်ခါတော့ကြားမေးပြီးတော့မှတစ်ခါကနေလိုက်တာနဲ့ကိုသူဖြစ်နေတာပေါ့လားအားရကြမရှိဘူး
ပြီးခဲ့တဲ့နိုဝင်ဘာလ28ရက်နေ့တုန်းကပြုလုပ်ခဲ့တဲ့သမတော်သတင်းစာရှင်းလင်းပွဲမှာတော့တန်တရားနဲ့ဖမ်းဆီးခြင်းခံထားရတဲ့အရသားတွေပြန်လည်လွတ်မြောက်ရေးအတွက်သက်တည်အထောက်အထားနဲ့သက်ဆိုင်ရာရဲစခန်းတွေမှာတိုင်ချက်ဖွင့်နိုင်ကြောင်းသမတော်သတင်းမှပြန်ကြားရေးဖွဲ့ဥက္ကဋ္ဌဗိုလ်ချုပ်စွန်မင်းထွန်းကပြောဆိုထားပါတယ်။ဒါပေမဲ့လည်းမလတ်တုံးကကြောက်တော်မြို့နယ်သိမ်းမကြီးကျေးဝါသား10ဦးနဲ့သိမ်းမသိရွာက10ဦးတို့ကို Tamro Sijang Kuga, Pansi Kosan Wabi, Akusi Piamulo Dida Jiao, Tessanya Jesangu, Sanjan Kabime, the Songlia, Tujara Machi, Devulu, Midansu, Winduga, Piovane, Yakambina, Naniba, Nanaka, Pribaka, Retwin, Kalinga, Pawin, Tirakan, Tika, Diji, Munet, Luguye, Chuba, Kaya, Mupoma, Kula Tamaga, Pawin, Nanganaga, Taiwangale, Suin, the Botarigu, Josu, Taja Varekmia, General Nago, a view in Yama Binders, people's Havare.
တမရောမိသားစုဝင်မဲဆန္ဒရှင်တွေရွှေကောက်ပွဲမပြရမှာPRB ခံခဲ့ရတဲ့လူလူမှုကွန်ရက်မှာရှိတာခဲ့တဲ့အမျိုးသမီးတူဦးကိုတမရောပေါ်အကြီးညိုပြည့်စုံမှုပုံမှန်နဲ့ဒီကနေ့ပဲထောင်နံကိုလချမှတ်လိုက်တဲ့အကြောင်းပြောပြပါမယ်ကျွန်မအင်တာနက်ထွန်းမှာနှွေမာလာရှိရနေရွှေကောက်ပွဲမှာအင်အားကြီးပါတီတစ်ခုဖြစ်တဲ့ပြည်ထောင်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီကိုမဲပေးဖို့တမရောမိသားစု တူမှုကွန်ရက်မှာရှင်းသားခဲ့တဲ့အတွက်တရားစွဲဆိုအယူယူခံခဲ့ရတာဖြစ်ပါတယ်။စက်တင်ဘာ23ရက်နေ့က Facebook လူမှုကွန်ရက်မှာရှင်းသားခဲ့တဲ့အပေါ်တက်မတော်အကြီးညိုပြည့်စုံမှုပုံမှန်905ကာကြီးနဲ့တက်မတရား1ကဒုတိယဗိုလ်မှူးကြီးအောင်ခိုင်ဝင်းကတက်မတော်ကိုစားတရားစွဲဆိုခဲ့တာဖြစ်ပါတယ်။တရားခွင်မှာမတ်တင်စာတမ်းမင်းကတောင်းပန်ခဲ့တာအပြင်အမျိုးသမီးတဦးဖြစ်နေတဲ့အတွက်လည်းတမတ်ပြည်တံတဲ့ရှော့ပေါ်ပြီးတရားရုံးကပြည်တံချမှတ်လိုက်တာလို့လည်းမတ်တင်စာတမ်းမင်းရဲ့အကျိုးဆောင်ရှင်နေတော်ချိုချိုမားက VOE ကိုပြောပါရယ
်လူမှုကွန်ရက်မှာရည်ရာအကြောင်းရနဲ့ပတ်သက်ပြီးဆွေးတာပါတခြားအကြောင်းရတော့မပါပါဘူးဒီတရားတရားခွင်မှာလည်းဒီကိုယ်ကစက်ပြေဖြစ်အစ်ခံနေစင်လာတာကသူပြုလုပ်နေတာကမားတယ်ဆိုရင်ဒီတောင်းပန်မားတယ်ပေါ့နော်အဲ့လိုဒီလိုမျိုးမျိုးခက်ချက်တွေလည်းရှိကြတယ်ဆိုတဲ့အတွက်ကြောင့်တရားသူကြီးကတော့ရဒမီချတာကဒီလိုမျိုးတောင်းပန်ရဆိုရာမျိုးလည်းရှိတယ်ပေါ့နော်အဲကြောင့်လည်းသူ့ကိုဒီခရောင်ဟန်သားစီပဲတက်ညာရဲ့ပြည်တံတစ်ခုကိုချမှတ်ပေးတယ်လို့လည်းကျွန်တော်ကမင်းချထားတယ်အဲယူကန်တက်ဖို့နော်ယူကန်ပြင်ဆင်လို့ပါတော့ပေါ့နော်ယူကန်ဖြည့်ဖြည့်ပြင်ဆင်လဲဖြစ်စီပေါ့နော်တက်ဖို့အစီအစဉ်ကတော့အမကအခုလောလောဆယ်တရားခံရဲ့သူ့ဘာရဲ့ဆန္ဒကိုလည်းပေါ့နော်အမကမင်းရသေးဘူးပေါ့နော်အဲကြောင့်လို့အမကသူ့ကိုတရားခံနဲ့တရားခံအမိဘာရဲ့ဆန္ဒရတယ်အမကဆက်လက်ဆောင်ရွက်ဖို့ပဲရှိတယ်အဲ့ဒါ
ကျန်တဲ့ကြီးဥပဒေပုံမှန်905ကာကြီးမှာတက်မတော်ရဲ့အကျိုးကိုပြပြစေတဲ့ဖော်ပြချက်ထုတ်ပြန်ကြေညာချက်ကောလာဟာလာသတင်းတွေကိုဖြန့်ဝေချောင်းပြစ်မှုထင်ရှားရင်ထောင်ဒဏ်2နှစ်အထိဖြစ်စေငွေဒဏ်ဖြစ်စေဒဏ်2ရက်လုံးဖြစ်စေချမှတ်ရမယ်လို့ပြဋ္ဌာန်းထားပါတယ်။မတ်တင်စာတမ်းမင်းဟာအခုပြစ်ဒဏ်ချမှတ်လိုက်တဲ့အမှုအပြင်ဆက်သွယ်ရေးဥပဒေပုံမှန်66ကာကြီးနဲ့လည်းအမှုရင်ဆိုင်နေရပါတယ်။မြန်မာနိုင်ငံလွတ်လပ်သောရှင်နေများအတင်းရဲ့အထွေထွေအတွင်းရေးမှူးဦးသိန်းတန်းဦးကမတ်တင်စာတမ်းမင်းရဲ့အမှုဟာတရားစွဲဆိုဖို့တင့်တဲ့အမှုမျိုးမဟုတ်ဘူးလို့တုံ့တက်ပါတယ်။
တကယ်တော့ဒါသိချင်းခံရပြီးသားဆရာတင်တာတော့လေဟိုဆရာတယောက်တည်းအနေနဲ့ပြောရလို့ရှင်တက်မတော်ဆိုတာ institution အကြီးကြီးပဲပေါင်းများစွာတည်ရှိလာတာဒါအเจ้าသားတွေကဒါအသတိရွယ်ကြီးစိတ်မလေးတည်းမြင်ပါစေအဲ့လိုလူကြီးအပေါ်မှာဟိုအညူအာဃာတဆိုတာမဖြစ်သင့်နော်မရှိဘဲတဲ့ကိုကလူကြီးပြီးပြီးလောက်တာဖြစ်တယ်အဲ့တော့ဒီစိတ်မလေးကိုဒီလူဟိုထောင်ချလိုက်တာကဟိုစဉ်းစားစရာဖြစ်တော့တာပေါ့နော်စဉ်းစားစရာဖြစ်သွားတယ်ဆိုတော့ဘုံကျုပ်စောပင်တုံးပြောတဲ့အတိုင်းဆိုရင်တော့အော်သူ့ကိုဒီအချက်တည်း energy နဲ့ပြည်နယ်ပြောလို့ပြစ်ပေးတာမဟုတ်ဘူးလို့ဆိုတယ်။မဟုတ်ဘူးလို့ပြောတာပေါ့နော်။အခြားကိစ္စတွေရှိတယ်ဆိုတော့အခြားကိစ္စတော့ဆရာမသိဘူး။ဒါပေမဲ့သူ့ဒီလိုပြလိုက်တာဆိုရင်အများအမြင်မှာဒါ energy နဲ့ပြည်နယ်နဲ့လို့ပြောလို့တတ်တဲ့ကလေးမလေးထောင်ချတယ်လို့ယူဆသွားတယ်ဆိုတယ်။အဲ့လိုအခြေအနေမျိုးမှာဟိုတရားကိုမစွဲစေနိုင်တင်တာပဲ။
တချိန်တည်းမှာပဲနိုဝင်ဘာလ၈ရက်နေ့ကရွှေကောက်ပွဲမှာမတမာမှုတွေမမှန်မကန်လုပ်ရက်တွေရှိခဲ့တယ်ဆိုပြီးနိုင်ငံရေးပါတီတချို့ကတိုင်ကြားတာတွေတရားစွဲတာတွေလည်းရှိနေပါတယ်။ဒီအထက်မှာရွေးကောက်ပွဲတုန်းကမဲယုံတွေမှာတာဝန်ယူခဲ့ကြတဲ့ကျောင်းဆရာဆရာမတွေကိုတရားစွဲဆိုထားတာတွေလည်းပါဝင်နေတယ်လို့ရွေးကောက်ပွဲလေလာစောင့်ကြည့်တဲ့ဖန်တီးရိုင်အဖွဲ့ရဲ့ဒါရိုက်တာဒေါက်ခင်လင်းငယ်ကပြောပါရယ
်ရွေးကောက်ပွဲနေဦးပေထဲမှာကျတော့ရွေးကောက်ပွဲနဲ့ပတ်သက်တဲ့မတင်တဲ့မှုတွေဆိုရင်ဒီတောင်းလို့ရွေးကောက်ပွဲကော်မရှင်ဓာတ်ရိုက်တင်ဖို့ပေါ့နော်ကော်မရှင်ကဒါဟိုဖြည့်ရှင်းပေးဖို့ပေါ့ဒါပေမဲ့အခုကြားတဲ့ဟာကတော့တချို့ဟာကြတော့ရဲစခန်းတွေမှာတရားရုံးတွေမှာတွားပြီးတိုင်းနေဆိုတာမျိုးတွေလည်းကျမတို့ကြားရတယ်ပေါ့နော်ကျမတို့ဆရာများတက်မက်ကတော့ဘာလို့ကတင်ညာချက်တွေကတဆင်ပြန်ကြရတော့မဲယုံတာဝန်ထမ်းဆောင်တဲ့လူတွေကိုခုနလိုမှားယွင်းစီမံခန့်ခွဲမှုရှိရဲဆိုတဲ့ဟာမျိုးတွေတိုင်းတာပိုကြားတယ
်ရွေးကောက်ပွဲမှာမဲယုံတာဝန်ထမ်းဆောင်ကြတဲ့ပညာရေးဝန်ထမ်းတွေကိုဒီလိုတိုင်ကြားတာမျိုးက2015ရွေးကောက်ပွဲတုန်းကနေပြည်တော်မှာတမှုရှိခဲ့ပြီးပါတယ်ဒီနေ့ရွေးကောက်ပွဲမှာတော့ပညာရေးဝန်ထမ်းနှစ်ဦးအပေါ်တရားစွဲဆိုထားတာပါဝင်ရွေးကောက်ပွဲနဲ့ဆက်နွယ်ပြီးတရားစွဲဆိုထားတဲ့အမှုပေါင်း100ကျော်ရှိပါတယ်။နိုဝင်ဘာ10ရက်နေ့မှာကျင်းပခဲ့တဲ့ရွေးကောက်ပွဲကိုတော့ပြည်ရင်းပြည်ပါကစောင့်ကြည့်အကဲခတ်တဲ့အဖွဲ့တွေကတော့လက်လက်ပြီးတရားမျှတတဲ့ရွေးကောက်ပွဲအဖြစ်နဲ့လည်းအတိအမှတ်ပြုပြောဆိုထားကြပါတယ်ရှင်။ကျွန်မအိတ်တနာထွန်းမရန်ကုန်မြို့ကနေသတင်းပေးပို့တာဖြစ်ပါတယ်။
ဒီအမေရိကန်တန်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်ထောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOA Radio နဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းထုတ်လွှင့်ပေးနေပါတယ်။ Radio အစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ဂျိုဒုဆလောင်းတို့အပြင် VOA Facebook စာမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ကြပါတယ်ခင်ဗျာ။
မန္တလေးတိုင်းဒေသကြီးမိုးကုံမြို့ကနာမည်ကြီးစီးပွားရေးလုပ်ငန်းရှင်တယောက်ကိုဒီကနေ့မနေ့မှာလက်နက်ကင်တချို့ကဖမ်းဆီးသွားတဲ့သတင်းကိုပြောပြပါမယ်။ကျွန်တော်မိုးစော်ပါ။ရန်ကုန်မန္တလေးနေပြည်တော်စတဲ့မြို့ကြီးတွေမှာပါဆိုင်ခွဲတွေဖွင့်လှစ်ထားတဲ့ SP Bakery ကိုစံပြမုန်းတိုက်ပိုင်ရှင်ဦးကျော်ဝင်းကိုတူနေထိုင်ရာမိုးကုံမြို့မှာဘယ်အဖွဲ့အစည်းမှမသိတဲ့လက်နက်ကင်တချို့ကဒီကနေ့မနေ့မှာဖမ်းဆီးသွားတာဖြစ်ပါတယ်။ဖမ်းဆီးခံရမှုနဲ့ပတ်သက်လို့အာဏာပိုင်တွေကစုံစမ်းနေကြောင်းလဲမိုးကုံမြို့မြို့နယ်အုပ်ချုပ်ရေးမှူးဦးလာမိုးဦးက VOA ကိုပြောပါတယ်
။ဈေးနားမှာအောင်ချမ်းသာဈေးနားမှာတို့အဲ့ရန်ခေါ်သွားတယ်လို့သိရပါတယ်။ဘယ်လိုလဲဆိုတော့ခေါ်တဲ့ဖွဲ့မှာတချို့ကလက်နဲ့ကင်ထားလို့ပြရတယ်ဗျ။ခုနှစ်ယောက်လောက်တော့ရှိရလို့ပြောတယ်။ကားပေါ်မှာတချို့မျိုးရဲ့အောက်စင်နာအောက်မှာလည်းတချို့ဆင်းပြီးတော့မှခေါ်တယ်ဆိုအဲ့လိုပြရတယ်။အဲမိသားစုစုံစမ်းဆက်တွေ့တဲ့အယောက်ကတော့ဘာမှပြန်ပြီးဆက်တွေ့တာမျိုးရှိသေးဘူးလို့ပြရတယ်။နဲအဲ့ဒါလည်းဆောင်ရနေပါလေဗျ။ရဲရဲလည်းရဲလုံးမနဲ့တူဆောင်ရနေပါလေ။
ဖန်စီသူလက်နက်ကင်တွေဟာဘဲဖွဲ့စည်းရဆိုတာအာဏာပိုင်တွေကထုတ်ပေါ်ပြောဆိုတာမရှိပေမဲ့ဒေတာတွင်းမှာလှုပ်ရှားနေတဲ့ TNLA ခေါ်တအန်းပလောင်လက်နက်ကင်အဖွဲ့ကဖြစ်နိုင်ပြီးစစ်ကြေးမပေးလို့ဖန်စီသွားတာဖြစ်နိုင်တယ်လို့လည်းဒေတာကန်တွေကခံမှန်းပြောဆိုနေကြပါတယ် TNLA အဖွဲ့ပြောရေးဆိုခွင့်ရှိသူဘုံမူတိုက်ကျော်ကတော့ဖန်စီမှုသတင်းနဲ့ပတ်သက်လို့တိတိကျကျမသိရသေးကြောင်းပြောပါတယ်
ကျွန်တော်တို့ဒီတဲ့ဒီကောင်ကတူရတယ်ဒီသူရဲ့ social media ကိုအကနာပြီးသွားဘယ်လိုဖြစ်လဲဆိုတော့လည်းမသိရသေးဘူးခူးရတာလည်းဒီကောင်အောက်ရှိပြန်မှုဒီမိကြီးမျိုးစီက
ဘုံမူတိုက်ကျော်ကသူတို့လှုပ်ရှားတဲ့နယ်မြေအတွင်းမှာစီးပွားရေးလုပ်ငန်းရှင်တွေစီကအခွန်ကောက်ယူတာရှိပေမဲ့အရင်ကအခုလိုဖမ်းဆီးတာမရှိကြောင်းပြောပါတယ်အခုဖမ်းဆီးမှုဟာ TNLA တပ်ဖွဲ့ဝင်တွေရဲ့လက်ချက်ဖြစ်ခဲ့ရင်တောင်အသက်အန္တရာယ်စိုးရိမ်စရာမရှိဘူးလို့လည်းပြောခွင့်ရသူဗိုလ်မှူးတပ်အိုက်ကျော်ကပြောပါတယ်
။ဒီဟာကတော့ဘာမှဆင်းရဲနေစရာမရှိပါဘူး။ကျွန်တော်ဒီရန်သူတော်မှာပေါ့နော်စီတုံးမှန်ဖမ်းထားမိတော့မှကျွန်တော်ဟိုဘာမှမလုပ်ဖြစ်တာကျွန်တော်ကတော့ပြန်လုပ်ပြရ
။မိုးကုတ်မြို့နယ်အတွင်းမှာနိုဝင်ဘာလနောက်ဆုံးပတ်အတွင်းကစိုးရတက်ဘရွန်နဲ့ TNLA အကြားတိုက်ပွဲဖြစ်ပွားခဲ့တာကြောင့်တိုက်ပွဲဖြစ်ပွားရာအနီးအနားကဒေသခံ 1,500 လောက်ဟာမိုးကုံမြို့ဘက်ကိုတိမ်းရှောင်ခဲ့ရပြီးလက်ကုံပိုင်းမှာတော့အခြေအနေပြန်လည်ငြိမ်သက်လာတဲ့အတွက်နေရပ်ပြန်ခဲ့ကြပါတယ်။မိုးကုံမြို့ကတဦးဖြစ်တဲ့ဦးစိုးထေးကတော့ဒေသတွင်းမတည်ငြိမ်မှုတွေကမိုးကုံမြို့ရဲ့စီးပွားရေးအခြေအနေကိုပုံမထိခိုက်လာစေနိုင်ကြောင်းသုံးသပ်ထားပါတယ်
။ကျွန်တော်တို့မြို့ကကိုယ်ကမတည်ငြိမ်ခဲ့တာဒီဒီတောင်းပြဥပဒေတဲ့အပေါ်မှာမြို့ကဘာလို့မပြောဘူးထိခိုက်တင်တာညာမီပေါ့။ဘာမှဆိုတော့စီးပွားရေးအချို့ချုံကျနေတာအကြမ်းလေးတွေပြန်ကူရမယ်လို့စဉ်းစားလို့ရတော့ရှိသေးတယ်အခုလိုမျိုးဖြစ်တဲ့အခါကျတော့တရားဥပဒေလာပြီးလည်းရောယူနီယံနာမည်တွေအဲဒီမှာရှိတဲ့လူတွေကလည်းယူနီယံနာမည်အခြေအနေကတော်တော်ပြည့်စုံသွားပြီတည်းနဲ့တရင်ပေါ်မှာပေါ့လေအဲတော့ဒီအခြေအနေပေါ်မှာတော့ကျွန်တော်တို့မျိုးကအများကြီးဖြစ်ကြသေးသူတော့ကျွန်တော်တို့ဒီလိုတုံ့တက်ချင်တာနော်ပြန်လည်းကူရဖို့တော့ပြန်အားထုတ်ကြအောင်ပဲ
မိုးကုတ်ဒေတာဟာကဘာမှာထင်ရှားတဲ့ဗရမယာနီလာစတဲ့ကြောင်းမြတ်ယန္တနာတွေထွက်ရှိတဲ့ဒေတာဖြစ်ပြီးဒေတာကံအတော်များများဟာကြောင်းမြတ်လုံငန်းအပေါ်မှာအမိပြုရက်တည်နေကြတာဖြစ်ပါတယ်။မန္တလေးတိုင်းဒေတာကြီးမိုးကုတ်မြို့နယ်ထိစပ်နေတဲ့ရှမ်းပြည်နယ်မြောက်ပိုင်းမှာတော့အစိုးရတပ်မတော်နဲ့ TNLA အကြမ်းမှာမကြာခဏထိတွေ့တိုက်ပွဲဖြစ်ပွားခဲ့တယ်လို့ကျုံမြန်မာနယ်စပ်မူဆယ်နန်းခမ်းစတဲ့မြို့တွေမှာဆိုရင်လည်းမကြာခဏဘုံပေါက်ကွဲတာပြန်ပေးဆွဲတာတွေဖြစ်ခဲ့ဘူးပါတဲ့။ကျွန်တော်မိုးစော် VOA အတွက်သတင်းပေးပို့တာဖြစ်ပါတယ
်ကိုဗစ်ကရောဂါကာဝယ်ဆေးတရားဝင်ထွက်ပေါ်လာတဲ့အခါမှာဝယ်ယူအသုံးပြုနိုင်မယ့်အစီအစဉ်တရားကိုမြန်မာနိုင်ငံကျန်းမာရေးဝန်ကြီးဌာနအကြီးအကဲအရာရှိတွေဒီကနေ့ဆွေးနွေးဆုံးဖြတ်လိုက်တဲ့အကြောင်းပြောပြမှာပါကျွန်တော်ကတော့ဇော်ထပ်ပါကမ္ဘာတဝန်းကိုဗစ်ရောဂါကာဝယ်ဆေးရရှိအောင်ကူညီပေးမယ့် COVAX အဖွဲ့ရဲ့အကူအညီနဲ့တရားဝင်ကာဝယ်ဆေးဈေးကွက်မှာဝယ်လို့ရတဲ့အခါမှာမြန်မာနိုင်ငံအတွက်အမှားယူလို့ရအောင်ကျန်းမာရေးတာဝန်ရှိသူတွေဆွေးနွေးဆုံးဖြတ်ခဲ့ကြတာဖြစ်ပါတယ်။ COVAX အဖွဲ့ကဒီဇင်ဘာ9ရက်နောက်ဆုံးထားပြီးတင်သွင်းရမယ့်အဆိုပြုစွာအတွက်လည်းပြင်ဆင်ထားပြီးရဲ့အကြောင်းကာဝယ်ဆေးထုတ်လုပ်ငန်းစီမံချက်အုပ်ချုပ်ရေးဆိုင်ရာညွှန်ကြားမှုဒေါက်တာထထလင်းက VOE ကိုပြောပါတယ်။
တကယ်အဲ့တဲ့ plan ကတော့ draft လုပ်ပြီးပါပြီ။မကြာခင်ထုတ်ပြန်မှာပါရှင်။ဟုတ်ပါပြီ။ရေးလို့ပြီးသွားပါပြီ။အဲ့ဒါပြီးတော့ကျွန်တော်တို့9ရက်နေ့မှာ application တင်မှာပါ။ COVAX ကလည်းရအောင်စူးစမ်းနေတယ်။တခြားနေလန်းတခြားဒီရနိုင်တဲ့ အရင်မြစ်တွေအားလုံးကိုတော့လေဟိုအကုန်လုံးကိုဆက်သွယ်ပြီးတော့ဆောင်ရွက်နေပါတယ်။ဒီကတော့ baking နဲ့ဈေးဖြစ်ဖို့ရဲ့နောက်တစ်ခါစွမ်းချက်တဲ့ဈေးဖြစ်ဖို့ရဲ့နှစ်ခုကအဓိကပါ။ baking မို့ကပထမပါ။
ကမ္ဘာနိုင်ငံကြီးတချို့မှာကိုဗစ်ရောဂါကာဝယ်ဆေးလူနဲ့ဆန်တက်တာအပါအဝင်နောက်ဆုံးအဆင့်ဆန်တက်မှုတွေမှာအောင်မြင်မှုတွေရနေရဆိုတဲ့သတင်းတွေထွက်ပေါ်လာချိန်မှာပဲရောဂါကူးစက်မှုတွေတိုးနေစေဖြစ်တဲ့မြန်မာနိုင်ငံကလည်းကာဝယ်ဆေးရဖို့ကြိုးပမ်းနေရပါနိုင်ငံတကာဆေးကုမ္ပဏီတွေဆန်တက်အောင်မြင်နေရဆိုတဲ့ကာဝယ်ဆေးတွေတဲကရနိုင်တဲ့မြောက်စူးစမ်းသွားမယ်လို့လည်းဒေါက်တာထထလင်းကပြောပါဗျာ
ဟုတ်လားလောဆယ်ဖိုင်ဇာမော်ဒါနာအက်စထရာဇနက်ကအဲ့လိုမျိုးတွေပဲရှိနေသေးတော့ဘာပဲပြောဟိုကာကွယ်ဆေးအမျိုးအစားအများကြီးမရှိဘူးလေဆိုတော့အဲ့ထဲရရပဲကျမတို့လောလောဆယ်ဆော့ဆော့ထုတ်ပြန်တော့ရင်းဆိုင်ရမှာပေါ့နော်အာငင်းငယ်အတွင်းမှာကာကွယ်နိုင်မှုမရှိတော့တဲ့ကာကွယ်ဆေးမျိုးမထွက်ရဘူးဒါပေမဲ့အဲ့ဒါပြောဖို့ကအလွန်စောနေတာအောင်နော်ကျမတို့အတွက်ကပေါ့ကျမတို့တော့ဒီလိုဆေးမျိုးကိုလိုချင်တာပေါ့နော်
ကိုဗစ်အစီအစဉ်နဲ့ကာဝယ်ဆေးရနိုင်မဲ့နိုင်ငံပေါင်း92နိုင်ငံကဇူလိုင်လကတည်းကကနအုပ်သဘောတူညီမှုရရှိထားတာပါဒီနိုင်ငံတွေကိုအုပ်စုလိုက်ပြန်ခွဲပြီးအလဲအလတ်ဝင်ဝင်တဲ့နိုင်ငံတွေထဲမှာဘင်္ဂလားဒေ့ရှ်အိန္ဒိယလာအိုဗီယက်နမ်နိုင်ငံတွေနဲ့အတူမြန်မာနိုင်ငံလည်းပါဝင်ပါတယ်။ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO အော်တိုဘာလထုတ်ပြန်ကြမှာတော့နိုင်ငံပေါင်း180ကျော်ဟာ COVAX အစီအစဉ်မှာပူးပေါင်းထားပြီလို့လည်းဖော်ပြထားပါတယ်။မြန်မာအစိုးရကတော့ကာဝယ်ဆေးထောက်ပံ့ရေးရမုံငွေအဖွဲ့ COVAX အစီအစဉ်နဲ့ကမ္ဘာ့ဘဏ်ဘက်ကထပ်တိုးထောက်ပံ့ငွေအမေရိကန်ဒေါ်လာတန်း60နဲ့ဝယ်ယူသွားမှာပါ။ဒီနေ့အစည်းအဝေးမှာတော့မြန်မာဘက်ကလိုအပ်တဲ့အခြေအနေတွေကိုဆွေးနွေးခဲ့ကြောင်းအမျိုးသားအဆင့်ကာဝယ်ဆေးထုတ်လုပ်ငန်းဆိုင်ရာအကြံပေးအဖွဲ့ဒုဥက္ကဋ္ဌနဲ့ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO အရှေ့ဆောင်အာရှဒေသကြီးကာဝယ်ဆေးဆိုင်ရာနည်းပညာအကြံပေးအဖွဲ့ဝင်ဖြစ်တဲ့အငိမ့်စားပါမောက်ကဒေါက်တာစောဝင်းကအခုလိုပြောပါဗျ။ဒ
ီ COVAX facility ကိုကျွန်တော်နိုင်ငံအနေနဲ့မှာပေါ့နော်။ဟိုတင်သွင်းတာပေါ့နော်။ဘယ်လောက်ပတ်ဆက်ယူမယ်priority ဆရာပါဟိုလူကြီးဆိုဘယ်လို plan နဲ့စူးစမ်းပေးထိုးတယ်အဲ့လိုမျိုးကအဲ့ဒါဘယ်ဆေးရမယ်ဆိုတာတော့ဘယ်သူမှလည်းမသိနိုင်သေးဘူးဘယ်ကုမ္ပဏီရမယ်ဆိုတာလည်းဘယ်သူမှမပြောနိုင်သေးဘူးနော
် COVAX အဖွဲ့ကတော့သူတို့ရဲ့အစီအစဉ်မှာပူးပေါင်းပါဝင်ထားတဲ့နိုင်ငံတနိုင်ငံချင်းစီရဲ့လူကြီး20ရာခိုင်နှုန်းကာဝယ်ဆေးရဖို့ကာယောဂါအဆုံးသတ်ပြီးစီးပွားရေးပြန်လည်ထူထောင်ပေးဖို့ရည်ရွယ်ထားပါတယ်မြန်မာအစိုးရကကိုဗစ်ကာဝယ်ဆေးအတွက်ကမ္ဘာ့ဘဏ်ပတ်မှုငွေအမေရိကန်ဒေါ်လာတန်း60အပြင်ဆေးဝယ်ဖို့လိုအပ်နေတဲ့နိုင်ငံတွေကိုထပ်ပေးရဲထပ်ဆောင်ရမုံငွေအမေရိကန်ဒေါ်လာ12ဘီလီယံတဲကလည်းနောက်ထပ်ရနိုင်တဲ့အလားအလာတွေရှိနေကြောင်းကမ္ဘာ့ဘဏ်မြန်မာရဲ့ဌာနညွှန်ကြားရေးမှူး Miss Marian Sherman ကမကြသေးခင်ကပဲပြောဆိုထားပါတယ်။ကျန်းမာရေးနဲ့အားကစားဝန်ကြီးဌာနဒီကနေ့မွန်လွယ်ပိုင်းထုတ်ပြန်ကြတဲ့အရာမြန်မာနိုင်ငံမှာကိုဗစ်ရောဂါကြောင့်သေဆုံးသူ2000ကျော်နဲ့ကူးစက်သူ9000ကျော်ရှိနေပါတယ်။ကျွန်တော်ကတော့ဇော်ထက်ပါ VOE အတွက်သတင်းပေးပို့နေရပ
ါတဘာဝဘေးရနေရီနဲ့လူမနေသင့်ဘူးလို့ကုလနဲ့လူခွေအဖွဲ့တွေကစိုးရင်တကြီးတားမြစ်နေတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံဘာဆန်ချာကျွန်းစီကိုယ်တော်ဆန္ဒနဲ့သွားကြတဲ့ရိုဟင်ဂျာဒုက္ခသည်တွေဒီကနေ့ဆက်ရောက်သွားကြပါပြီ။စခန်းတွေထဲမှာကြံခဲ့တဲ့ရိုဟင်ဂျာဒုက္ခသည်တွေကရောဒီပေါ်မှာဘလို့များမြင်ကြပါသလဲ။ကျမစုမုံကစူးစီးတင်ပြပေးကြပါရစေ။ဘာဆန်ချာကျွန်းဆိုတာကတော့မြန်မာနိုင်ငံကတင်းချောက်ထွက်ပြေးလာကြတဲ့ရိုဟင်ဂျာဒုက္ခသည်တိမ့်နဲ့ချီခိုးလုံနေထိုင်တဲ့လူဦးရေထူထပ်များပြားလွန်းလာတဲ့ဒုက္ခသည်စခန်းတွေထဲကဒုက္ခသည်တချို့ကိုရွှေ့ပြောင်းနေရာချထားဖို့ဘင်္ဂလားဒေ့ရှ်အစိုးရကစီစဉ်ထားတဲ့ပင်လယ်တွေကကျုံတကျုံဖြစ်ပါတယ်ဒီကျုံဟာမုန်တိုင်းပြေးတယ်ရာသီဥတုဆိုးရတဲ့တန်နောက်ဒုက္ခသည်တွေအတွက်ဆက်သွယ်ရေးနေထိုင်ရေးလုံခြုံရေးအခက်အခဲတွေနဲ့ရင်ဆိုင်ရနိုင်တာကြောင့်ကုလသမဂ္ဂအပါအဝင်နိုင်ငံတကာအဖွဲ့အစည်းတွေဘက်ကလူမနေသင့်တဲ့နေရာတစ်ခုဖြစ်နေစိုးရိမ်တကြီးတားမြစ်ကန့်ကွက်နေခဲ့ကြတဲ့ဒေသတစ်ခုလည်းဖြစ်ပါတယ်ဒါပေမဲ့လည်းဒီကနေ့ဒီဇင်ဘာလ4ရက်နေ့နေ့လယ်2နာရီဝန်းကျင်မှာတော့အဲ့ဒီဘာဆန်ချာကျုံစီကိုရိုဟင်ဂျာဒုက္ခသည်ပေါင်း1642ယောက်စတင်ဆက်ရောက်သွားပြီးဖြစ်ပါတယ်။ဘာဆန်ချာကျွန်းကိုဘင်္ဂလားဒေ့ရှ်အစိုးရအစီအစဉ်နဲ့အရင်တစ်ခေါက်သွားလေ့လာခဲ့တဲ့စခန်းခေါင်းဆောင်ဘာသာရေးခေါင်းဆောင်တွေကဘာလူခါလီစခန်းတည့်ရဲ့ခေါင်းဆောင်အရင်မောင်တော်မျိုးနဲ့တောင်ပြိုလက်ဝဲကအထက်တန်းပြဆရာနူမာမတ်ကစခန်းထဲကဒုက္ခသည်တွေဟာဘသူရဲ့တိုက်တွန်းဖိအားပေးမှုမှမပါပဲကိုယ်တဘောကိုယ်ဆန္ဒနဲ့ထွက်ခွာသွားကြတာလို့ဆိုပါတယ
်။အခုဘာဆန်ချာဆိုတဲ့နေရာကိုကွာလိုက်တဲ့မိသားစုကတော့သူတို့တဘောနဲ့သူတို့တွားခဲ့တာသူတို့တဘောနဲ့သူတို့တွားတဲ့ပြည်ကြောင့်ကျွန်တော်တို့ကြားဝင်ပြီးတော့ဘာမှပြောစရာအကြောင်းမရှိလို့ကျွန်တော်လည်းမဟိုင်းတဘူး။ဒီငါတဲ့ဆက်စီရနေပြီးတော့ပြောထားတာအဲဘာသာစုံဆိုတဲ့နေရာနေပြီးတော့သူတို့အတွက်အချင်းချင်းပဲသူတို့ချင်းချင်းပ petrol nale tore di ma gu yau tore so yau tore ne a tin jin mla mo ti le turo be ti me te ma bengalade ra sia ra turo go pyo ra turo ma lugat de ra ya ko lo a tin jin lo pe me lo get ti te ta re
ကုဒု ဘလောက် ဒုက္ခသည်စခန်း အမှတ် 9 မှာနေထိုင်တဲ့ စေတနာ ဝင်တဲ့ ရိုဟင်ဂျာ ဒုက္ခသည် တူဦး ဖြစ်တဲ့ ဦးအောင်မြင်း ကတော့ အဲ့ဒီ ကျွန်းစီ ကို လိုက် သွားကြတဲ့ ဒုက္ခသည် တွေဟာ အမှန်တကယ် သူတို့ သဘော ဆန္ဒနဲ့ သွားကြတာ ဟုတ် မဟုတ် အသေးချာ စစ်ဆေး စုံစမ်း စီချင် ပါတယ်
သူတို့ အခု သွားနေတဲ့ လူတွေ တကယ် သူတို့နဲ့ စိတ် ဆန္ဒနဲ့ သွားလား မ သွားလား ဆိုတော့ သူတို့ ဒုက္ခသည်တွေ တက်က ကော်မတီ တစ်ခု ပေါ့ နော် ဒီတော့ UN ဒီတော့ လောက်ခွာရေး လောက်ချတဲ့ ဦးလို အပ်တဲ့ တစ်ခု စနေတဲ့ ဒုက္ခသည် ပြီးတော့ ဒီ
ကျန်ခဲ့တဲ့ Rohingya စခန်းတွေက Rohingya မျိုးသမီး တူ ကတော့ သူမ အနေနဲ့ ဘာစမ်းချကျွန်းကို သွားဖို့ စိတ်ကူး လုံးဝ မရှိပါဘူး လို့ ဆိုပါတယ်
မလိုက်ဘူး ငါတို့ ဘာဖြစ်လို့ သွားမှာလဲ အဲ့ဒီမှာ ငါတို့ ဘာမှပြေဘူး သွားမှာပါ ဘာဖြစ်လို့ သွားမှာ ဘာစမ်းချမှာမဲ မသွားဘူး ငါတို့
ဘာလူခါလေး ဒုက္ခသည် စခန်း အမှတ် 9 မှာ နေတဲ့ Rohingya ဒုက္ခသည် ဥဝီဆလာကော ဥကျော်မြင့် ကတော့ သူတို့ ဘာလူခါလေး ကန်တဲ့ ကနေ ကိုယ်တိုင် ပါသွားတဲ့ Rohingya ဒုက္ခသည် ဥအီနှုတ် နဲ့ ဆက်သွယ်ရပြီး နောက်ဆုံး သူတိရသလောက် အခြေအနေကို ပြောပြပါတယ်
တအူးကို တခန်းငွေ 9000 ကျား သူတို့ကို top up ပေးမယ် ဆိုပြီးတော့ ကြောက်ရတယ် now အဲ့မှာ ပချာချွန်းကို ရောက်တယ် လူတွေကို အလောကန် ပင်ပေးမယ် now စီးပွားရေး 12000 ဟို site လုံငန်း 12000 အဲမောင်းအောင် လုံငန်းတို့ကို အစီအပက်က ကြောင်းလဲနိုင်မလား ဆိုပြီးတော့ လူတွေရဲ့ အလောအကန်လေး မရှိသလောက် ချိနေတဲ့ အတွက်ကြောင့် ဘာသာချွန်းကို မိမိ စင်တာလျောက် သွားနေကြတာ ချိနိုင်ပါတယ်ခင်ဗျာ
ပါစမ်းချကျွန်းစီကို အပုတ်ခံရတဲ့ ဒုက္ခသည်တွေ ဟာ ဖိအားကြောင့် အပုတ်ခံရတာလား စိတ်ပြောင်းပြီး သွားခဲ့ကြလားလား ဆိုတာနဲ့ ပါစမ်းချကျွန်းဟာ ဒုက္ခသည်တွေ ရဲ့ လုံခြုံရေးနဲ့ ဘဝရည်ရည်ရေး အတွက် လုံခြုံစိတ်ချမှု ရှိရလား ဆိုတာကို စုံစမ်းဖို့ ဒုက္ခသည်များ ဆရာ ကုလသမဂ္ဂ မဟာမင်းကြီးယုံက လည်း ထုတ်ပြန်ထားပါတယ် အရင် ပါစမ်းချကျွန်းစီကို ပို့ခံခဲ့ရတဲ့ လှည့်စည်းပြည့် ဒုက္ခသည် 300 ကျော် ဆက်မနေခြင်းလို့ ဒုက္ခသည်စခန်းနေစီကို ပို့ပေးပါ လို့ တောင်းဆိုခဲ့တုန်းကတော့ ဘင်္ဂလားဒေ့ရှ် ဆိုရဘက်က ကျိုးမော်က လူတွေကို မြန်မာပြည်ကိုပဲ ပြန်ပို့ဆောင်မှာပါ လို့ ပြောဆိုထားပါတယ် လက်ရှိမှာတော့ Rohingya ဆိုတဲ့ အသုံးကို လက်ခံမထားတဲ့ မြန်မာ အစိုးရကို ဘင်္ဂလားဒေ့ရ် အစိုးရဘက်က ဒီ ဒုက္ခသည်တွေ ပြန်လဲ ခေါ်ဆောင်ဖို့ တိုက်တွန်းနေပါတယ်ရှင် ကျွန်မ စုမွန်ပါ
VOA American အတန်းရဲ့ Radio နဲ့ ရုပ်မြင်သံကြား အစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်က နေ ထုတ်လွှင့်ပေးနေပါတယ် American ပြည်ထောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှု အရေးပေါ် အခြေအနေကြောင့် VOA Radio နဲ့ရုပ်သံအစီအစဉ်တွေကို ယာယီပုံစံပြောင်းထုတ်လွှင့်ပေးနေပါတယ် Radio အစီအစဉ်တွေကို မနက် 6:00 ကနေ 9:00 အထိနဲ့ ည 9:00 ကနေ 10:00 အထိအချိန်တွေမှာပဲ ထုတ်လွှင့်ပေးနေပါတယ် ရုပ်မြင့်သံညအစီအစဉ်တွေကိုတော့ နေ့စဉ် ည 9:00 ကနေ 9:00 ခွဲ အထိ ပုံမှန်ဆက်ပြီး ထုတ်လွှင့်ပေးနေပါတယ် VOA ရဲ့ ထုတ်လွှင့်ချက်တွေကို Radio နဲ့ Jodu Salon တို့အပြင် VOA Facebook စာမျက်နှာမှာလည်း နားဆင်ကြည့်ရှုနိုင်ကြပါတယ်ခင်ဗျာ
မင်္ဂလာပါရှင် အခုဆက်ပြီးတော့ အမျိုးသမီးကဏ္ဍကို ကျွန်မ ခင်မြွေထွေးက တင်ဆက်ပေးပါမယ် လူမှုဝန်ထမ်းလုပ်ငန်းတွေ မြန်မာနိုင်ငံမှာ စနစ်တကျ လှုပ်ဆောင်လာနိုင်ဖို့ဆိုရင် ဒါကိုကျွမ်းကျင်ပညာရပ်တစ်ခု အပြင် သင်ကြားပို့ချပေးဖို့ လိုအပ်တယ်လို့ လူမှုဝန်ထမ်းတွေ လမ်းနိုင်ရမယ် ကျင့်ဝတ်စံနှုန်းတွေ စနစ်တကျ ချမှတ်ထားဖို့ လိုအပ်တယ်လို့ မြန်မာနိုင်ငံအတွင်း လူမှုဝန်ထမ်းလုပ်ငန်းတွေ အကြောင်း လေ့လာသုတေသန စာတမ်းပြည့်စုံနေပြီး မကြာခင်မှာတော့ ဒီ California ပြည်နယ် La Sierra တပ်ကတို ကနေ ပါရဂူဘွဲယူဖို့ရှိနေတဲ့ Matt Michelle ခမောင်းက ပြောပါတယ် လူမှုဝန်ထမ်းလုပ်ငန်းတွေမှာ အနည်း 20 လောက်ကိုယ်တိုင်ပါဝင်လုပ်ကိုင်ခဲ့ပြီး ဒီဘာသာရပ်ကိုအထူးပြုလေ့လာထားတဲ့ပညာရှင်တယောက်အနေနဲ့ မြန်မာနိုင်ငံကလူမှုဝန်ထမ်းလုပ်ငန်းတွေ ပုံမှုတိုးတက်လာအောင်ဘာတွေအကြံပြုထားပါလဲ နိုင်ငံတစ်ခုဖွံ့ဖြိုးရေးမှာ လူမှုဝန်ထမ်းလုပ်ငန်းတွေရဲ့အခန်းကဏ္ဍကဘယ်လောက်ထိအရေးပါသလဲ ဒီကဏ္ဍမှာအမျိုးသမီးတွေအများအပြားပါဝင်လှုပ်ရှားနေတာကြောင့်ဒီကဏ္ဍစနစ်တကျဖွံ့ဖြိုးလာရင် အမျိုးသမီးတွေအတွက်ရော ဘယ်လိုတိုးတက်မှုတွေခံစားလာရနိုင်မလဲဆိုတာတွေကိုဒီသတင်းပတ်အမျိုးသမီးကဏ္ဍမှာ Matt Michelle ခမောင်းကိုမေးမြန်းပြီးစူးစီးတင်ဆက်ထားပါရစေရှင် There's a path we must choose sometime Gotta stand up and fight sometime မြန်မာ နိုင်ငံမှာ ဒီ လူမှုဝန်ထမ်းလုပ်ငန်းတွေ လှုပ်ဆောင်နေကြတာ နေရာ တိုင်းမှာ ရှိနေပေမဲ့လို့ ဒါကို ဘာသာရပ် တစ်ခု အနေနဲ့ တက်ကြွပြီးတော့ ဒီ professional လုပ်ငန်း တစ်ခု လို့ လုပ်နိုင်တဲ့ ပညာရှင်က နေပါနေသေးတယ်လို့ Matt Michelle ကထောက်ပြတာ ပေါ့နော် ဆိုတော့ ဒီ လုပ်ငန်းကို ကျွမ်းကျင်တဲ့ ပညာရှင် တယောက် အနေနဲ့ မြန်မာ နိုင်ငံ အတွက် အဓိကဘာတွေ အကြံပြုပါလဲရှင်
ကျမဒီ professional အနေနဲ့အကြံပေးရမယ်ဆိုရင်တော့ဒီ
ဒီကျောင်းကျောင်းကိုစအောင်စအောင်မယ်ကျောင်းရှိဖို့အတွက်ဒီခုပြန်မှဒီမှာရှိရလို့ဆိုချောပေါ်ပြတိုင်းကိုပြန်ပြီးရခုလို့ပေါ့နော်ရခုဆိုတော့ဒီခေါ်ပြီးတော့ပြင်နေမှာဘယ်လောက်ပြင်တင်နေလဲဆိုတော့အခုဒီတောင်းအောင်မယ်ဒါအပြင်အစိုးရရဲ့ဒီလိုရှိရင်ဒီ private sector နှစ်ခုပေါင်းပြီးတော့လုပ်ကမှအရမယ်ကိစ္စဆိုတော့တော်တော်အားလုံးကဝိုင်းပြီးတော့ကုညီတိုင်းမယ်ရဖြစ်ဖြစ်နိုင်တဲ့ကိစ္စဆိုတော့တော်တော်ကြီးကို collaboration လုပ်ဖို့လိုတယ်ပေါ့နော်အဲ့တော့အခုဒီမှာဒီမှာရှိနေတဲ့ပညာရေးစနစ်ကလည်းနည်းနည်းတင်ကြည့်ရမှာဆိုလို့ရှိရင်social work education ဆိုတာမရှိသေးဘူးအဲ့တော့အစပြန်စအောင်မယ်အဲ့တော့ဒီ ministry of education နေပြီးတော့ proof လုပ်လို့ရှင်အဲ့ဒီ bachelor level စပြီးတော့မှရုပ်ရှင်နဲ့ level ဆက်သွားဒီမှာအနေနဲ့မြင်တာတော့အစမယ်ဆိုလို့ရှင်ဒီမှာဒီမှာရှိရဆရာကြီးနဲ့လုံးဝမှမဟုတ်ဘူးဘာလို့ဆိုတော့သူတို့ကလည်းလူကတော်တော်လေးပဲရှိပြီးတော့အဲ့ဒီဘွဲတစ်ခုလုံးကိုပညာတစ်ခုလုံးကိုအစီအစဉ်ဆွဲလို့ရှင်လူကပို့ပြီးလုပ်နေတယ်အဲ့တော့ international ရှိတဲ့ဆရာတွေ professor တွေကိုပြန်ပြီးတော့အဲ့ဟာဟောဒီလိုဆရာကြီးတောင်းပေါ့နော်။နောက်ပြီးတော့ဒီမြန်မာနိုင်ငံကမွေးချင်တယ်မှာရှိရဲအာဆီယံ country ပေါ့နော်။အဲ့ဒီကစီအိန္ဒိယတို့ပြီးရှင်အခု Korea, Japan တို့ဒီမှာလည်းဆိုချောပဲ program တွေကောင်းကောင်းကိုကျူရအောင်ရှိနေပြီးဆိုတော့တို့ဒီကလည်းအူနီတောင်းကိုလည်းရမယ်လို့ကျွန်တော်ခင်တယ်
။အဲ့ဒီတော့ဒီမြန်မာနိုင်ငံမှာလူမှုဝန်ထမ်းပညာရပ်ကိုတက္ကသိုလ်တွေသင်တန်းဆောင်တွေနဲ့စနစ်တကျသင်ကြားပို့ချပေးဖို့လိုအပ်နေတာပေါ့နော်။ဆိုတော့ဒီလိုလိုအပ်ချက်တွေရှိနေတယ်ဆိုတာကိုရောလက်ရှိဒီအစိုးရလူမှုဝန်ထမ်းဌာနတွေကရောသိရှိပြီးတော့ဒါကိုပို့ပြီးတော့တိုးတက်လာအောင်ဆောင်ရွက်နေတာမျိုးတွေကိုတွေ့ပါလားရှင်
။ဒီ Ministry of Social Work မှာဟိုလှုပ်ဆောင်နေတဲ့ဝန်ကြီးပေါ့နော်ဝန်ကြီးဒေါက်တာဝင်းမြတ်အေး။ဒါသူ့ရဲ့လက်အောက်မှာလုပ်နေတဲ့လုပ်ငန်းတွေကတော့ Social Work နဲ့ပတ်သက်ပြီးလို့ရှိရင်အရင်ကကြီးမားတိုးတက်လာတယ်ဆိုတာတွေ့ရတယ်။ပြီးတော့ဒီ Ministry of Social Work နဲ့ဒီကုလသမဂ္ဂမှာရှိတဲ့ UNICEF ကလည်းအများအားဖြင့်လက်တွဲပေးလုပ်နေတဲ့စီစဉ်တယ်ဆိုတော့တော်တော်ကြီးကိုအဆင်ပြေလာတယ်ပေါ့နော်။ဟိုအရင်တုန်းကတော့ည50 60လောက်ကနေစလို့ရှိရင်ဒီလိုလုပ်တဲ့လုပ်ငန်းတွေကစနစ်တကျပေါ်ပြီးတော့ဖြစ်လာတယ်။ဒါပေမဲ့ဒီလက်ရှိဖြစ်နေတဲ့အလုပ်တွေနဲ့လုံလောက်ပါဆိုတော့မလုံလောက်ပေးပါဘူး။ဒီထက်ပိုပြီးတော့ကောင်းလာအောင်ပညာရေးပဲဖြစ်ဖြစ်တာမဟုတ်လို့ရှိရင်လက်တွဲလုပ်ငန်းနဲ့ training program တွေဖြစ်ဖြစ်ဆိုတော့ရှိရဆိုတော့ဒီလိုလိုလှုပ်လှက်နေပါတယ်။
အခုလေဒီလူမှုဝန်ထမ်းလုပ်ငန်းတွေအတွက်သင်တန်းတွေကတော့ရှိနေတာပဲမဟုတ်ဘူးလားရှင
်အခု lot of ရှိတဲ့ဒီ post graduate diploma program ကတော့ကောင်းပါတယ်တော်တော်ကြီးတွေအကူအညီပါတယ်ဒါပေမဲ့ age ပို့ပြီးတော့သွားတယ်လေ age ပို့ပြီးတော့လုံရဲသွားမှာကျွန်မတွေ့လာပါတယ်ဘာလို့လဲဆိုတော့ဒီပညာရေးတွေမကဘူးเนาะဒီအစိုးရအနေနဲ့ဟိုနေ့စနစ်တွေစာချတော့မှပညာရေးဆိုတာလည်းပေါ်လာမယ်အခုကနောက်ခုကဘယ်လိုဖြစ်နေလဲဆိုတော့လူကားနေနေရမှာလို့လေကျွန်တော်အနေနဲ့ပေါ့နော် professional အနေနဲ့ကြည့်နေဆိုလို့ရှိရင်ဒီပညာရေးမှာလည်းချုပ်နေနေတယ်ဒီနောက်တစ်ခုကျတော့ policy ဆိုတာကပါလဲဆိုတော့ဒီအခုရှိတဲ့လူမှုရေးပတ်သက်တဲ့လုပ်ငန်းတွေကိုလုပ်မယ်ဆိုလို့ရှိရင် law ဆိုတာရှိရမယ် policy ဆိုတာရှိရမယ်အဲ့ဒီကုတာတီရှာမရှိဘူးဆိုလို့ရှိရင်ဟိုလုပ်မှာအရင်ခက်ခဲပေါ့နော်နောက်တော့တစ်ခုကဒီပညာရေးနဲ့ပတ်သက်လို့ရှိရင်အခုဒီမှာတီလာတော့ဒီမြန်မာနိုင်ငံမှာမဆိုချောကဘာလို့ဒီဆိုချောပညာနဲ့သင်တာပြီးတော့မှ master level အထိဆိုမဆိုင်ဆိုချောကဒီတက်လာပြီးတော့ရထားပြီးရမျိုးပေါ့နော်အနည်းဆုံး6ရက်အောက်လို့ပဲရှိမှလို့ထင်တယ်အဲ့တော့ ministry of social welfare နေပြီးတော့ဦးဆောင်ပြီးတော့ပေါ့နော်တို့တို့အဲ့ဒီဟာကိုပြန်ပြီးတော့ကျူဆောင်လုပ်ပြီးတော့မှဒီအရာဆိုတော့ပြန်ပြီးတော့တောက်လာပါမှာတို့တို့လည်းအရင်ကြိုးစားနေမှသိရတယ်ဒါပေမဲ့တို့လုံးတော့ကအနောက်က resource တိတ်ရှိတော့လုံးကွာစိတ်အားရှိရပြီလို့ရှင်ကိုကမုံလိုက်နိုင်တယ်တို့ဖြစ်နေတာပေါ့နော်အဲ့တော့ service sector ကလည်းအဲ့လိုမျိုး social work နဲ့ပတ်သက်တဲ့အားတွေလုပ်ပေးတာအများကြီးရှိတယ်။ Twitter အသင်းတွေအများကြီးရှိတယ်။ပြီးလို့ရှိရင် NGO ရှိတယ် NGO ရှိတယ်။သူတို့ကဒီခါလေးကြလို့ချင်းဒီတခြားနိုင်ငံတွေကလာတဲ့ NGO ဆိုတော့သူတို့ရဲ့ယဉ်ကျေးမှုနဲ့သူတို့ရဲ့တွေးခေါ်နဲ့မြန်မာရဲ့ယဉ်ကျေးမှုကလေးနဲ့သိပြီးတော့မကန့်ညီကြဘူး။အဲ့တော့ social work အနေနဲ့ဒီမှာရှိတဲ့ PDP တွေကိုကူညီနေနေမဲ့တကယ်ပေါ်တကူကလွဲနေတော့တကယ်လို့ဒုက္ခရတော့တွေးကြတာလည်းပေါ့နော်။အဲ့တော့မြန်မာပြည်မှာရှိတဲ့ PDP တွေကိုအကောင်းဆုံးဖြစ်နိုင်အောင်ဟိုတကယ်လို့အကျိုးရှိတာလုပ်ပေးနိုင်တဲ့လူတွေကဒီမှာ social worker တွေလို့ဒီမှာအမြင်နေတယ်။အဲ့တော့သူတို့တဲ့ကိုသူတို့ရဲ့ capacity တွေပြောင်းဖို့ရှင်ဒီမှာဒီအစိုးရနေပြီးတော့ပြလို့ရှင်ဒီမှာရှိတဲ့ဆရာတွေကလည်းအကုန်ပူအောင်ပြီးအထူးလုပ်ကြမှာဖြစ်နေကြတာဆိုတော့ကျမနေရတော့เนาะဒီအရင်တော့ social worker experience ရှိတယ်ပညာလည်းဟိုယူလာပြီးဆိုတော့ကျမနေတဲ့ project ညာပါတစ်ခုပြင်လို့ရမယ်ဆိုလို့ရှင်ပြင်ဖို့ကရှင်းနေပါမယ်
ဟုတ်ကဲ့အဲ့တော့ဒီလူမှုဝန်ထမ်းလုပ်ငန်းတွေတိုးတက်လာဖို့ဆိုရင်အဖက်ဖက်ကနေပြီးတော့ပံ့ပိုးမှုတွေလိုအပ်နေတယ်လို့နားလည်ပါတယ်ဆိုတော့ဒီလူမှုဝန်ထမ်းလုပ်ငန်းတွေတိုးတက်လာဖို့ကဘာကြောင့်အရေးကြီးရပါလဲเนาะနိုင်ငံတစ်ခုပဲဖြစ်ဖြစ်လူမှုအတိုင်းအဝိုင်းတစ်ခုပဲဖြစ်ဖြစ်ဒီဖွံ့ဖြိုးတိုးတက်လာဖို့မှာဆိုလို့ရှိရင်ဒီလူမှုဝန်ထမ်းတွေရဲ့အခန်းကဏ္ဍကဘယ်လောက်ထိအရေးပါတယ်ဆိုတာကိုလည်းရှင်းပြပါအောင်ရှင်
အဲ့တော့ဒီ social worker အနေနဲ့သူတို့ရဲ့လုပ်ငန်းရဲ့လုပ်ပြရဘယ်လောက်အရေးကြီးလဲဆိုတော့ မတော်တဲ့ပုံကြားမှုအောင်ကတော့သူတယောက်ပိုက်ဆံလို့ရှိရင်ငါးတကောင်သူ့ကိုကြားရင်ပိုက်ပြီးပါမယ်။ဒါပေမဲ့သူ့ကိုနားမလို့ကြားရတယ်သင်ပြီးလို့ရှိရင်နောက်ပိုင်းကျတော့ရှင်သူပိုက်ဆံလို့ရှင်သူကသူ့ကိုကြားရင်ရှားပြီးတော့သွားတတ်တာပေါ့နော်။အဲ့ဒီတိုင်းပဲပေါ့။ဆိုတော့ကလည်းလည်းအဲ့လိုပဲ။ဒီတောင်းစုကိုကြုံနေတဲ့ပြဿနာကိုဒါဖြေရှင်းပေးတဲ့အခါကျတော့ရှင်ဒီမိသားစုအနေနဲ့ဒီပြဿနာကိုဘယ်လိုဖြေရှင်းရအောင်လဲ။ဘယ်နေရာတွေမှာလို့လဲဖြေပြရှင်ပါဒီချုပ်ချင်လို့အဲ့ဒါကိုသူကပြသွားပေးပြီးတော့နောက်ပိုင်းဒီဆိုရှယ်ဝါကထောက်သွားတဲ့အခါကျတော့ရှင်ဒီမိသားစုကတော့သူကသူဒီကိစ္စအုံနိုင်တဲ့အထိရအောင်လို့ခုနေပေးရတော့ဆိုရှယ်ဝါကနေတဲ့လေအဲ့လိုမျိုးပညာတွေအဲ့လိုမျိုး ethics တွေ practice တွေဆိုတာရှိလို့ရှိရမယ်။ဆိုတော့ဒီဆိုရှယ်ဝါက professional ဆက်တယ်မှာဘလို့ရှင်းရှင်းပြောထားလဲတော့ဒီ professional အနေနဲ့ဒီလို client တွေပေါ့နော်ဒီမိသားစုတွေဟိုတယောက်တူချင်းစီဟိုခုနေပေးရခါကြလို့ရှင်ဘိုးရဆိုရှယ်ဝါကအလုပ်အနေနဲ့ဘယ်နေရာရှိလို့ပြောရတယ်။အဲ့ဒါတော့ကျော်မလို့ရတယ်ကျော်မတက်တဲ့ဟာတွေကိုရှင်းရှင်းလေးလို့ဘုံအခုတစ်ခုစီရောအောက်ပိုင်းလို့ပြီးတော့ပြထားပေးရပေါ့နော်။ဥမာတစ်ခုပေးရတယ်ဟိုအရင်နှစ်ကဖြစ်လာတဲ့ဟိုခလေးလေးပြကူပရင်းပြင်းထားတဲ့ကိစ္စဒီ Victoria case ဆိုတာမျိုးတော်များတော့ကြားမှုမှာတော့ပေါ့နော်။အဲ့ဒီတော့ဆိုလို့ရှိရင်ဘယ်လောက်ထိသိုးဘွားဖြစ်သွားလဲဆိုတော့ဒီတနည်းငယ်လေးဖြစ်တဲ့ကိစ္စကိုသူတက်ဆိုင်ရေးတဲ့ပို့ပြီးတော့ internet မှာဟော Facebook မှာ social media မှာအများကြီးတော်လာကြတယ်သူနဲ့ပတ်သက်တဲ့အကြောင်းလေးကိုတော့ဟိုအသေးစိတ်ကစပြီးတင်လာတယ်ဆိုတော့အဲ့ဒီနေရာမှာအရင်စီးကြော်သွားပြီပေါ့နော်ဆိုတော့ကျွန်တော်လို့ရှိရင်အဲ့ဒီအဆင့်ထိမရအောင်ကူညီပေးလို့ရတယ်ဘာလို့ဆိုတော့ဒီအရေးချောင်းကိုတုံနေရတဲ့ခလေးကတက်နေရတဲ့ခလေးဆိုတော့သူ့ရဲ့identity ကိုလည်းပုံဖော်ဖို့မလို့ဖော်ဖို့မတင်ဘူးပြီးလို့ရှိရင်သူ့မိသားစုနဲ့ပတ်သက်တဲ့အရေးချောင်းတွေလည်း privacy ဆိုပြီးတော့ confidential ဆိုပြီးတော့အဝေးရတာဝင်ရှိဆိုတော့ social worker တွေအဲ့ဒီလေးကိုအရင်က train လုပ်ကြတယ်အဲ့ဒီလေးကိုတင်လာတဲ့ပညာလေးဆိုတော့သူအရည်များတော့အများကြီးလုပ်ပြီးလို့ရတယ်။အောက်ပါဒီမိသားစုနဲ့ဒီကလေးစေရောသွားတာတော့မဟုတ်ချင်းဒီရက်ကမှသွားပြီးစကားရိုက်တာပြောရတဲ့အခါကျလို့ရှင်ကလေးတွေနဲ့အဲ့ဒီဟာကိုတော်တော်ကြီးကိုကြောက်ဖို့တော့မှာပေါ့နော်ကလေးငယ်ဆိုတော့ပြညာကြောင့်လည်းပြန်ပြီးချက်ပါပြောနေရတော့အဲ့ဒီမှာကလေးရဲ့စိတ်ပိုင်းဆိုင်ရာအတွက်ကိုလည်းပြီးသွားမဲ့နေရာရှိတာပြီးပေါ့နော်။အဲ့တော့ social worker နေနဲ့ဒီလို training နဲ့ဒီပညာရေးနဲ့တက်ထားလို့ရှင်အဲ့လောက်ကြီးမဖြစ်အောင်ဘယ်လောက်ကြီးကောက်ပေးရမလဲဘယ်လောက်ကြီး promote ရမလဲဆိုတော့ဒီမှာအဲ့ဒီမှာအဲ့လိုစီးပါရှိရတယ်ဆိုတော့
ဆိုရှယ်ဝေါ်ပရနေနဲ့ဖြေရင်းအများကြီးလိုပါလေ။ဟုတ်ကဲ့ပါရှင်။အခုထပ်ပြီးတော့ဒါနောက်ဆုံးပေါ့နော်။မေ့ချင်တာကတော့ဒီမြန်မာနိုင်ငံရဲ့လူမှုဝန်ထမ်းလုပ်ငန်းတွေမှာဆိုရင်အမျိုးသမီးတွေပါဝင်ဆောင်ရွက်နေတာအများကြီးရှိပါတယ်။ဒီအမျိုးသမီးတွေအများစုလို့တောင်ပြောလို့ရအောင်ဒီလုပ်ငန်းမှာရှိနေကြတာပေါ့နော်။ဆိုတော့ဒီလူမှုဝန်ထမ်းလုပ်ငန်းတွေစနစ်တကျဖြစ်လာမယ်ဆိုရင်ဒါအမျိုးသမီးတွေအတွက်ရောအလုပ်အကိုင်းခွင့်လန်းတွေပညာရေးအခွင့်အလမ်းတွေပိုးပြီးတော့ရှိလာမယ်သဘောမျိုးပို့ပြီးတော့တိုးတက်မှုတွေရှိလာနိုင်တယ်လို့ရောပြောလို့ရနိုင်မလားရှင
်ခုနကပြောသွားခဲ့တဲ့ challenge တွေမှာပေါ့နော်ဒီ social worker အနေနဲ့သူတို့အတွက်ပို့ပြီးကောင်းလာတဲ့ education ပြီးလို့ရှင် training တွေကိုပို့ပြီးတော့စနစ်ကျလုပ်ပေးနိုင်မယ်ဆိုလို့ရှင်အမျိုးသမီးတွေအတွက်လည်းအများကြီးပို့ကောင်းသွားမယ်လို့ကျွန်တော်ယုံကြည်ပါတယ်ဘာလို့လဲဆိုတော့အခုလုပ်နေတဲ့လုပ်ငန်းတွေမှာလူမှုရေးနဲ့ပတ်သက်လို့ရှင်အမျိုးသမီးတွေအများကြီးပါဝင်ကြပါတယ်အမျိုးသမီးတွေကဦးဆောင်ပြီးတော့လုပ်နေတဲ့လုပ်တွေဆိုတော့သူတို့အတွက်ဘဝပို့ပြီးတော့မြင့်တယ်လာအောင်သူတို့လည်းပို့ပြီးတော့ဒီတဲ့ကောင်းတဲ့ဘဝရလာအောင်ဆိုပြီးတော့ကူညီနေတဲ့သဘောလည်းဖြစ်နေလို့မှတော့ယုံကြည်ပါတယ်။ကျွန်မဒီလိုအမျိုးသမီးတွေပို့ပြီးလုပ်ရမယ်ဆိုလို့ပြောရတာမဟုတ်ဘူးပေါ့။ဒါပေမဲ့ဒီအမျိုးသမီးတွေရဲ့ရှေ့ရေးအတွက်ပို့ပြီးတော့ဖွံ့ဖြိုးလာဖို့ပို့ကောင်းလာဖို့ရလာမယ်ကူညီရအများကြီးတွေ့ရတော့ဒီစနေနေ့စနေကြတဲ့တရားရေးကောင်းကောင်းပေးလို့ရှင်အမျိုးသမီးပေါ်တဲ့အများကြီးပို့ပြီးတော့တိုးတက်လာမယ်လို့ကျွန်တော်ယုံကြည်ပါတယ
်။အခုတစ်ပတ်သုဒ္ဓဆောင်လင်အမေရိကန်တခွင်အစီအစဉ်မှာ COVID-19 ကာယရောဂါနဲ့ဆက်ဆက်ပြီးတော့အတုအပလိမ့်လေရောင်းချမှုတွေရှိနေတဲ့အကြောင်းကျွန်တော်အောင်ကတင်ပြပေးထားပါတယ်ခင်ဗျာ။ကိုရိုနာဗိုင်းရပ်စ်ကာကွယ်ဆေးအောင်မြင်မြင်ဆန်းသတ်နိုင်နေဆိုတဲ့သတင်းတွေထွက်လာချိန်မှာပဲဒီဆေးကိုတောင်းတနေကြတဲ့အမေရိကန်တွေအဖို့တော့ဒီဆေးအမြန်ဆုံးအသုံးပြုနိုင်ဖို့ဝမ်းသာမျှော်လင့်နေကြတာပါ။ဒါပေမဲ့လည်းအခုလိုလိုအပ်ချက်ကိုအကြောင်းပြုပြီးတော့လူတွေကိုလိန်ညာဖို့အစင်းနဲ့ဆောင်ဆိုင်နေသူတွေရှိတဲ့အကြောင်းစုံစမ်းစစ်ဆေးသူတွေကသတိပေးပါရယ်။အခုအခါမှာတော့အမေရိကန်အမိမေလူညိုရေးဌာနတာဝန်ရှိသူတွေဟာ Pfizer, Moderna အပြင်ကာကွယ်ဆေးထုတ်တဲ့တခြားကုမ္ပဏီပေါင်းတရာစင်ကျော်နဲ့ပူးပေါင်းပြီးတော့အတုအပလိန်ညာရောင်းချမှုတွေကိုတားဆီးနိုင်ဖို့ကြိုးပမ်းနေပါတယ်။အထူးသဖြင့်ဒီနှစ်အတွင်းကာယောဂါမကူးဆက်အောင်အသုံးပြုနိုင်တဲ့ဆိုတော့ကာကွယ်ရေးပစ္စည်းတွေလိန်ညာကုသမှုနည်းလမ်းတွေလိန်ညာချက်ကားပြီးတော့လှည့်စားတာတွေရှိခဲ့တာကြောင့်လို့ဆိုပါရယ်။အမိမေလူညိုရေးဌာနနိုင်ငံတကာကုန်သွယ်မှုစုံစမ်းစစ်ဆေးအဖွဲ့လက်ထောက်ညွှန်ကြားရေးမှူးစတီးဖ်ဖရန်စစ်ကအခုလိုပြောပါရယ်
။ So I think we're all very excited about the potential vaccination and treatments that are being approved.
FDA ကခွင့်ပြုထားတဲ့ကာကွယ်ဆေးနဲ့ကုထုံးတွေကြောင့်အားလုံးကပျော်ရွှင်နေကြတယ်လို့ထင်ပါတယ်။ဒါပေမဲ့အမေရိကန်လူထုကိုလိန်ညာမဲ့အဖွဲ့အစည်းတွေလူပုဂ္ဂိုလ်တွေအပေါ်ကိုတော့သတိထားရပါမယ်။စီမင်းစီကမ်းမလိုက်နာတဲ့ website internet စာမျက်နှာတွေကိုလည်းသတိထားရပါမယ်
။ American FDA ကလည်းအတူအယောင်ဆေးဝါးနဲ့ကာကွယ်ဆေးတွေထွက်ပေါ်လာနိုင်တာကိုသတိပေးထားပြီးတော့အာမခံချက်ရှိတဲ့ကုသမှုတွေကိုပဲလက်ခံဖို့တိုက်တွန်းထားပါတယ်။စုံစမ်းစစ်ဆေးသူတွေဟာကာကွယ်ဆေးဘယ်လိုထုတ်ပို့ထားတယ်ဆိုတာကိုလည်းလေ့လာနေပြီးတော့ဒီအချက်လက်တွေကိုနေရာပေါင်းစုံမှရှိတဲ့စုံစမ်းစစ်ဆေးမှု agent တွေသိရှိအောင်မှဆောင်ရွက်နေကြပါတယ်။ကုမ္ပဏီပေါင်း200ကျော်ကရရှိတဲ့အချက်လက်တွေကို database တစ်ခုစောက်ပြီးတော့အားလုံးသိအောင်မျှဝေထားတာကြောင့်အတူပါဆေးဝါးတွေကိုသတိထားဖန်ဆင်းနိုင်ဖို့အထောက်အကူဖြစ်စေပါတယ်။
HSI has analyzed over 60,000 websites.
HSI ကCOVID-19 နဲ့ဆက်စပ်ပြီးလိန်ညာမှာဒါမှမဟုတ်လိန်ညာမိတ်မယ်လို့ယူဆရတဲ့ website ပေါင်း 6,000 ကျော်ကိုစောင့်ကြည့်နေပါတယ်
။ဒီနေ့စောပိုင်းတုန်းကကိုရိုနာဗိုင်းရပ်စ်အကြီးအကျယ်ပြန့်ပွားချိန်မှာဆေးရုံတွေနဲ့အစိုးရဌာနတွေမှာနှကောင်းစည်းလက်အိတ်နဲ့တခြားကာကွယ်ရေးပစ္စည်းတွေပြက်လက်ခဲ့ပါတယ်။အဲ့ဒီအချိန်တုန်းကစိုးရင်ကြောက်လန့်နေကြသူတွေဟာမတမာသူတွေရဲ့လှည့်စားမှုကိုခံရပြီးတော့ပစ္စည်းမရဘဲ online ကနေငွေပေးမိခဲ့ကြပါတယ်။ဒါလိုလိန်ညာပြီးတော့ရာဇဝတ်မှုကျူးလွန်သူရာနဲ့ချီကိုအမိမြေလုံရည်ဌာနက agent 9000ကျော်သုံးပြီးတော့နေဆက်နောက်ဒီ FDA FBI တို့နဲ့ပူးပေါင်းပြီးတော့ဖမ်းဆီးခဲ့ပါတယ်။2020 April လအတွင်းသုံးစွဲဖို့ခွင့်ပြုမထားတဲ့ဒါမှမဟုတ်အတုပြုလုပ်ထားတဲ့ကယောဂါကာကွယ်ဆိုင်ရာပစ္စည်းတွေကိုအချိန်ပေါင်း1600ကျော်ဖမ်းဆီးခဲ့ပြီးတော့ပစ္စည်းအရေအတွက်တန်းနဲ့ချီသိမ်းဆည်းရခဲ့ပါတယ်။တမိုးအပြင်အမေရိကန်ဒေါ်လာ28တန်းကျော်ရှိခဲ့ပြီးတော့လူ200နီးပါးကိုလည်းဖမ်းဆီးခဲ့ပါတယ်။အခုလိုကာကွယ်ပစ္စည်းတွေအပြင်လိန်လယ်ပြီးတော့ပစ္စည်းရောင်းချဖို့ဖန်တီးထားတဲ့ coronapreventing.org ဆိုတဲ့ဒီ internet ဆာမျက်နှာမျိုးဖန်တီးသူတွေကိုလည်းအရေးယူနိုင်ခဲ့ပါတယ်။အမေရိကန်ပြည်ထောင်စုမှာတင်အဲ့လို website မျိုးတစ်ထောင်ကျော်ကိုဖယ်ရှားနိုင်ခဲ့ပါတယ်။
Homeland Security Investigations launched Operation Stolen Promise in April of this year to combat the threat.
Long era April ga ami mie long jaw yi thana ga ni Operation Stolen Promise lo ami be da de song san sit sit mu ta khu ko sa tin ga bi COVID-19 ka yo ga ne pat tet de lein nya mu rui chain chaw mu rui ko saung ji ga da ba. Gaba kong twe yi song san sit sit yi thana banar yi thana rui ne cyber ya zwe mu tai phye yi thana နိုင်ငံတကာပူးပေါင်းဆောင်ရွက်ရေးဌာနအားလုံးပေါင်းပြီး COVID-19 နဲ့ပတ်သက်ပြီးလိန်ညာမှုတွေကိုတိုက်ပြတ်ခဲ့ပါတယ်
။အမေရိကန်ပြည်ထောင်စုဟာကမ္ဘာပေါ်မှာ COVID-19 ရောဂါကူးစက်မှုနဲ့သေဆုံးမှုအများဆုံးဖြစ်ပြီးတော့ကူးစက်သူ14သန်းနီးပါးနဲ့သေဆုံးသူ 2,900 ကျော်ရှိပါတယ်။မကြသေးခင်ရပိုင်းကကြာရောက်တဲ့ကျေးဇူးတော်နေ့အတွက်လည်းလူတွေတော်များများခီးသွားကြတာကြောင့်အခုအခါမှာရောဂါပြန့်ပွားမှုတွေလည်းပိုများလာပါတယ်။ဒါကြောင့်တချို့ပြည်နယ်တွေမှာအပြင်းသွားလာမှုကန့်သတ်ခဲ့တာပါ။အခုလိုဆိုးဆိုးရွားရွားအခြေအနေတွေအောက်မှာအမေရိကန်လူထုအနေနဲ့လိန်ညာခံရမဲ့အခြေအနေတွေစီတွန်းပို့နေတာကြောင့်တာဝန်ရှိသူတွေကအတုပပစ္စည်းတွေနဲ့ပတ်သက်လို့လူများသတိထားမိအောင်ဆောင်ရွက်နေကြပါတယ်
။ We have not seen any incidents of any vaccination fraud or treatment fraud.
ကာကွယ်ဆေးကူထုံးတဲ့ပတ်သက်တဲ့လိန်ညာမှုမျိုးတော့မတွေ့ရသေးပါဘူး။ဒါပေမဲ့လည်းအမေရိကန်လူထုအနေနဲ့ခင်းအောင်နဲ့ဖြန့်ဝေတဲ့အခါမှာလုံခြုံစိတ်ချရအောင်ကာကွယ်ဆေးထုတ်တဲ့ကုမ္ပဏီတွေနဲ့ပေါင်းပြီးလက်တွဲလှုပ်ဆောင်နေပါတယ်။
ကာကွယ်ဆေးနောက်ဒီကုသမှုခံယူဖို့နဲ့ပတ်သက်လာရင်မိသားစုဆရာဝန်တွေနဲ့ဆွေးနွေးတိုင်ပင်ဖို့လဲတာဝန်ရှိသူတွေကအကြံပြုထားပါတယ်။တယ်လီဖုန်းနဲ့ပုဂ္ဂိုလ်ရေးဆိုင်ရာအချက်အလက်တွေကိုမေးမြန်းလာရင်မဖြေချဖို့နဲ့အင်တာနက်လူမှုကွန်ရက်မှာကိုဗစ်ပျောက်ဆေးဆိုပြီးတော့ကြော်ညာတွေတွေ့ရင်လဲအလွယ်တကူသွားပြီးတော့နှိပ်ကြည့်တာမျိုး click ကြည့်တာမျိုးမလုပ်ဖို့တာဝန်ရှိသူတွေကသတိပေးထားပါတယ်ခင်ဗျာ2020ခုနှစ်အတွက် Christmas သစ်ပင်ကိုပင်မလွတ်တော်အစားဦးအနောက်ဖက်မျက်နှာစာမှာစိုက်ထူထားပါပြီ။55ပေအမြင့်ရှိတဲ့ Engelmann Spruce Christmas သစ်ပင်ဟာ Colorado ပြည်နယ်မှာရှိတဲ့ Grand Mesa မြို့သားသစ်တော်ကပါ။ဗုဒ္ဓဟူးနေ့ကသစ်ပင်မိထွန်းကြီးတဲ့အခမ်းအနားတွင်အောက်လွတ်တော်ဥက္ကဋ္ဌ Nancy Pelosi ကအခုလိုပြောပါရစေ။
1964 The Speaker of the House McCormick decided
to make a Colorado ဥက္ကဋ္ဌမက်ကောမစ်ကငင်းချင်ရေးနှောလင်းချက်အတွက်သစ်ပင်စိုက်ဖို့ဆုံးဖြတ်ခဲ့ပြီးတော့ဒီသစ်ပင်ကို Capital Christmas သစ်ပင်လို့ခေါ်ခဲ့ပါတယ်။အဲဒီနောက်အခုလိုကာယောဂကာလပါဝင်ဆယ်စုနှစ်၅ခုအတွင်းအမေရိကန်တွေဟာနှစ်စဉ်နှစ်တိုင်းစင်စက်မပြတ်သစ်ပင်စိုက်ထူခဲ့ပြီးတော့ပျော်ရွှင်နှစ်သိမ့်စေခဲ့ပါတယ်လို့ဆိုပါတယ်။ အော်ဒေါက်တာနန်စီပလိုစီနဲ့အတူကော်လိုရာဒိုလွှတ်တော်ကိုယ်စားလှယ်အဖွဲ့ဝင်တွေကလည်းအမေရိကန်ပြည်ထောင်စုရင်ဆိုင်နေရတဲ့စင်ခုံမှုတွေခရစ်စမတ်ရာသီမှာရောက်ရှိလာလိမ့်ရှိတဲ့ပျော်ရွှင်မှုတွေဟာဒီခရစ်စမတ်သစ်ပင်မီးထွန်းနှိမ့်လိုက်တဲ့အချိန်ကနေစတင်တော့မှာပါဆိုပြီးတော့ဆူတောင်းပြောကြားခဲ့ပါတယ်ခင်ဗျာ
Now is the moment we've all been waiting for. What a spectacular
season. ဒီနေ့ကနောက်ဆုံးလဒီဇင်ဘာလကိုရောက်ပြီဆိုတာနဲ့အထင်ကြီးအဆောက်အဦးကြီးတွေရှိမှာ Christmas တစ်ပင်တွေကိုစတင် site to meet ညှိကြပါတယ်။နယူးယောက်မြို့က Rockefeller Center မှာဆိုရင်လည်း Christmas တစ်ပင်ကို meet ညှိခဲ့ပါတယ်။ဒီနှစ်မှာတော့ COVID ကရောဂါကြောင့်လူအနည်းကျင်းသာတက်ရောက်ခဲ့ပြီးတော့လူများတက်ရောက်ခွင့်ကိုတော့ပိတ်ထားခဲ့ပါတယ်။ဒီဇင်ဘာ2ရက်ပေါ်တုန်းနေ့မှာအမြင့်ပေ23မီတာရှိတဲ့ Norway Spruce သစ်ပင်ကို Rockefeller Center ရှိမှာ site ထူပါရယ်ဒီ on လေးပိုင်းကခိုလိုက်ခဲ့တဲ့အပင်ကိုအခုခါမှာတော့မန်ချီရှိတဲ့မိဂျိုးတွေမိသီထောင်တောင်းချီတောက်ပတဲ့ Crystal Cherry နဲ့အလှဆင်ထားပါရယ်တဲ့ပင်မိထွန်းညိတဲ့အခါမှာတော့ကြိုတင်ရိုက်ကူးထားတဲ့တီဆူပြောပြမှုတွေကိုပြသခဲ့တာပါဒီစီဇန်ကိုနိုင်ငံတော်ရုပ်မြင်သံကြားကနေလည်းပြသခဲ့ပါရယ်ကာယောဂါကာလဖြစ်တာကြောင့်တစ်ပင်ကြီးဖို့လာကြသူတွေအတွက်နေရာလုတ်ပေးထားပြီးတော့အချိန်လဲကတ်သက်ထားပါရယ်1932ခုနှစ်ကနေဒီစီဇန်ကိုစတင်လာခဲ့တာဖြစ်ပြီးတော့1933ခုနှစ်ကနေစတင်ပြီးနှစ်စဉ်မပြတ်တစ်ပင်ဆိုင်ကူခဲ့တာပါ
အခုဆက်ပြီးသိပ္ပံနဲ့နည်းပညာကဏ္ဍကိုနားဆင်နေပါပြီ။ကျမခင်ယူသက်ပါ။ကိုရိုနာဗိုင်းရပ်စ်အန္တရာယ်ကောက်ွယ်ရမှာထိရောက်တဲ့နှကောင်းဆီးတွေမြန်မာနိုင်ငံမှာထုတ်လုပ်ဖို့အတွက်ပေါ်လီပရိုပလင်ကိုကော်စစ်နဲ့လုပ်ထားတဲ့ရက်ထည်မဟုတ်တဲ့ပိတ်ဆက်အမျိုးအစားနှစ်မျိုးရဖို့လိုအပ်တယ်လို့ဒီလိုပိတ်ဆက်တွေကိုရပြီဆိုရင်နှကောင်းဆီးဖြစ်အောင်ဘယ်လိုထုတ်ရလဲဆိုတာကို Jasper Knight Company ကချီနေတဲ့အထက်လိပ် engineer ဦးအောင်စင်ကဒီတစ်ပတ်မှာဆက်ပြီးပြောပြပေးမှာပါ။
အလုံးညားတဲ့မက်အမျိုးသားတစ်ခုရှိပါတယ်။စာကြည့်တဲ့မက်ဆိုတဲ့သုံးလားဖတ်ထားတယ်။ဟိုကပေါ့အချက်ပြပေါ့လေ။ flat mask အမျိုးသားပေါ့။ face mask အမျိုးသားပေါ့။အဲ့ဒါတစ်ခုရှိပါတယ်။နောက်တစ်ခုကတော့ဗာလို့ဆိုရှင် KN95 သို့မဟုတ် N95 ပေါ့လေ။အဲ့ဒီလိုမျိုးငါးလွာထပ်ပြီးတော့တကယ်ကိုဆေးရုံလုံးကနေမှသုံးနိုင်တဲ့မက်အမျိုးသားမျိုးတစ်ခုရှိပါတယ်။အဲ့ဒီနှစ်ခုအတွက်ဆိုလို့ရှိရင်အသုံးပြုရတဲ့စက်တွေရှိပါတယ်။
ဆရာပြည်ရင်းမှာ max ဖြစ်အောင်ချုပ်မယ်ဆိုလို့ရှင် तू ကသူ့ရဲ့ဤပညာရောဆရာဘယ်လိုဤပညာတွေတောင်းရလဲဆရာ
ဟို max ဖြစ်အောင်ထုတ်မယ်ဆိုလို့ရှိရင် तू ကဤပညာအနေနဲ့ကြည့်မယ်ဆိုလို့ရှိရင်တော့ तू ကတော့အဓိကတော့ polypropylene ကိုတုံးထားတဲ့အတွက်ကြောင့်သူ့ကိုချုပ်တဲ့အခါမှာအဲ့နဲ့အချီပေါ့လေအတ်တို့အချီတို့အဲ့ဓာတွေကိုမတုံးတော့ဘဲနဲ့အရေးပြောတဲ့ဤပညာပေါ့အရေးပြောတဲ့ကျွန်တော်တို့တာမားပြင် max ကိုကြည့်မယ်ဆိုလို့ရှိရင်ပေါက်ကလေးတွေ့ရတယ်ချုပ်ရိုးလိုပဲဖြစ်နေတယ်ဒါပေမဲ့တကယ်တကယ်တော့အချီကျို့ရို့တော့မထားဘူးအဲ့ဒီမှာရှိတဲ့ polypropylene material plastic material ကိုအရေးပြောင်းအောင်လုပ်ပြီးတော့မှအပေါက်ကလေးဖောက်ပြီးတော့မှအဲ့ဒီအရေးပြောင်းပြီးတော့ပူးတွဲတဲ့ဤပညာပေါ့လေအဲ့လိုမျိုးချုပ်ဆက်မျိုးတွေလိုပါတယ်အဲ့ဒီချုပ်ဆက်တွေကတော့ကျွန်တော်တို့ရိုးရိုးစာကြည့်ကဲမက်စကူကိုထုတ်မယ်ဆိုလို့ရှိရင်ရိုးရိုး manual အမျိုးအစားလည်းသုံးလို့ရပါတယ် semi auto အမျိုးအစားလည်းသုံးလို့ရတယ်နောက်တစ်ခုက automatic အမျိုးအစားလည်းသုံးလို့ရပါတယ်
တကယ်လို့ကိုစင်းနဲ့လုပ်တဲ့ပိတ်ဆက်ကိုကိုယ်တိုင်ထုတ်ဖို့အတွက်တိတ်ပြီးဈေးကြီးနေဆိုရင်ဒီပြပအနေကုန်ချမ်းသွင်းပြီးတော့ပြရင်းမှာနှာခေါင်းစည်းတွေချုပ်ဖို့ကောင်းတယ်ပေါ့နော်။ကောင်း
တယ်ချုပ်ဖို့ပေါ့။ဟုတ
်ကဲ့
အဲ့ဒါကပို့ပြီးတော့ဟိုပါပေါ့ကျွန်တော်တို့ဖြစ်နိုင်တဲ့လုံနိုင်တဲ့အနေသားရှိပါတယ
်။ဟုတ်ကဲ့ပါဆရာ။ဒါဆိုရင်ကုန်ချမ်းစည်းကဘယ်လောက်လောက်ရှိမယ်ထင်လဲဆရာ
။ကုန်ချမ်းစည်းကဘယ်လောက်လောက်ရှိမယ်ဆိုလို့ရှိရင်ဟိုရိုးရိုးဒီစာကြည့်ကဲမက်စကိုထုတ်မယ်ဆိုလို့ရှိရင် automatic skin ပါဆိုလို့ရှိရင်တော့အကြမ်းများပြီးပမာငွေ3000ဒီပါလောက်အရင်ရင်းနှီးမြှုပ်နှံမှုရှိပါတယ်။နောက်semi auto ပေါ့လေ automatic mode ပဲ ਨੇ တဝက်တစ်ပြည့်အတူလျောက်စနစ်ကိုသုံးမယ်ဆိုလို့ရှိရင်တော့600 900ပမာငွေ3600 900ဘဝင်းကျင်လောက်ရှိပါတယ်ဒီ mask ကိုထုတ်မယ်ဆိုလို့ရှိရင်အဓိကလိုအပ်တာကတော့ဒီကျွန်တော်တို့3လောက်ဆိုလို့ရှိရင်3လောက်ကိုလိုစလိုထပ်ပြီးတော့လိုစလိုချုပ်ပေးတဲ့ sheet အချက်အပြားကိုထုတ်တဲ့ set တစ်ခုလိုပါတယ်အဲ့ဒီ set မှာတစ်ခါတည်းဟိုနှာခေါင်းတောက်ပေါ့လေ nose ပါကိုတစ်ခါတည်းမှာထည့်လိုက်တာနှာခေါင်းတောက်ကိုတစ်ခါတည်းထည့်လိုက်တဲ့ set တစ်ခုလိုတယ်ပြီးလို့ရှိရင်ပြရလူလို့ခေါ်တဲ့ရွက်ကိုချိတ်တဲ့ကျိုးလေးတွေကိုဆက်ကွဲပြီးဖို့လိုတဲ့ဆက်အမျိုးအစားတွေလိုပါတယ်။အဲ့ဒါတွေကိုတောင်းချောက်တစ်ဆက်တည်းသုံးအော်တိုမက်တစ်ဖြစ်သွားပါတယ်။တောင်းချောက်မဟုတ်ဘဲနဲ့တဝက်တစ်ပြက်သုံးမယ်ဆိုစီမီအော်တိုမက်တစ်မန်နျူအယ်ဆိုလို့ရှိရင်လုံးဝမန်နျူအယ်သုံးတာပါ။အ
ဲ့တော့မင်းရဲ့မျိုးသားဆိုလို့ရှိရင်တော့လိုအပ်တဲ့အရင်းအမြစ်ပမာဏက3450ပေါင်းညလောက်ပုံကြနိုင်တဲ့အခြေအနေရှိပါတယ်ခင်ဗျာ
။ဆရာဒီနှာခေါင်းဆီးထုတ်တဲ့ဆက်ရုံကိုကြည်နယ်တစ်ခုမှာဟိုဆက်ရုံတစ်ခုတည်နိုင်တယ်ဆိုလို့ရှိရင်တော့မြန်မာနိုင်ငံအတွက်လုံလုံလောက်လောက်ရနိုင်တယ်လို့
ရနိုင်တဲ့အနေအထားရှိပါတယ်။အဲ့ဒီဆက်ယုံနေရဲ့အနေအထားကအကျန်းများဖြင့်သူတို့ရဲ့ထုတ်လုပ်နိုင်မှုစွမ်းရည်ပေါ့အဲ့ဒီ production capacity ကတမီလစ်ကိုအခု100နဲ့150ဝန်းကျင်လောက်ပါရှိပါတယ်အဲ့ဒါဆိုတော့ဒီနယ်တစ်ခုတိုင်းတစ်ခုမှာအနည်းဆုံးဆက်ယုံ3ယုံစီလောက်ရှိနိုင်မယ်ဆိုလို့ရှိရင်တော့အဲ့ဒီမှာရှိနေတဲ့ပြည်ထောင်လူစုတွေအတွက်ကိုပို့ပြီးတော့သက်သာတဲ့နှုံးသားတွေပေါ့သက်သာတဲ့နှုံးသားတွေဆိုတော့အခုလောလောဆယ်ဒီကုန်ကြမ်းတွေရဲ့ပေါက်သေးရဆိုလို့ရှိရင်တော့ဘက်တစ်ခုကို30 40ပတ်ဝန်းကျင်လောက်နဲ့ထုတ်လုပ်နိုင်တဲ့အနေအထားဖြစ်သွားပါတယ်ပမာငွေ30ကျပ်40ကျပ်ပေါ့လေအဲဒီပတ်ဝန်းကျင်လောက်ပဲ
အခုလောလောဆယ်ရောဒီနှာခေါင်းဆီးတွေရဲ့ဈေးနှုန်းတွေဘယ်လောက်လောက်ရှိပါလဲဆရာ
ပထမပိုင်းတော့ကျွန်တော်တို့ကိုဗစ်ဖြစ်ခါစတုန်းကတော့နှာခေါင်းဆီးတစ်ခုကို900လို့1000လို့ဖြစ်သွားတယ်ပမာဒီပါလေဆိုတော့အဲ့လိုဆိုတော့ဒီနှာခေါင်းဆီးရဲ့သဘာဝလည်းပဲခန္ဓာပဲဟိုတစ်ခါပဲသုံးပြီးတော့သုတ်ပြရမှာဖြစ်တဲ့အတွက်ကြောင့်လို့မြန်မာနိုင်ငံမှာရှိတဲ့ဒီလူတွေရဲ့အဲလက်ရှိအခြေအနေပေါ့လေစားဝတ်နေအခြေအနေရတော့အဲ900 800တန်းကိုဝယ်သုံးနိုင်တဲ့အနေအထားတော့ဒီမတိုင်ကိုရှားပါတယ်ဒါကြောင့်မလို့သာပထမဆုံးအဝိမက်ဆယ်အစားထိုးမယ်ဆိုတော့အဝိမက်ဆယ်ကိုကျွန်တော်တို့နိုင်ငံကဟိုလုပ်ဖို့ကြိုးစားကြတာပေါ့လေဒါပေမဲ့အဝိမက်ကတော့အပြည့်အဝတော့ကာကွယ်မှုတော့မပေးနိုင်ဘူးပေါ့ဒါပေမဲ့အခုလောလောဆယ်လက်ရှိအနေအထားအရကြည့်မယ်ဆိုလို့ရှိရင်တော့ဈေးကနည်းနည်းကျသွားပါပြီမက်ဆယ်ကစာချုပ်ကမက်ဆယ်ကအခုဆိုလို့ရှိရင်အခု50ပါတဲ့ဘူးတဘူးကိုဗမာငွေ4000ကျပ်ဒီထက်ပိုပြီးတော့အမျိုးသားကောင်းတာဆိုလို့ရှိရင် 9000 6000 ကျပ်ဝင်းကျင်နဲ့လောဆယ်ဝယ်လို့ရနေတဲ့နေသားမှာရှိပါတယ်ခင်ဗျာ
အခုလောလောဆယ်မှာအဝိမက်ဆီချုပ်ပြီးတော့အလဲမှာပိုးမဖောက်နိုင်တဲ့ဒီအလွှာဘားကိုထည့်ရင်ရောပုတ်ဘလို့နေမှာ
ဆက်အဲ့ဒါကအသုံးပြုလို့ပိုးအဆင်ပြေနိုင်တဲ့အနေသားမှာရှိပါတယ်အဝိမက်ဆိုကျွန်တော်တို့ဒီစာချုပ်ကမက်တစ်ခုကိုကြည့်မယ်ဆိုလို့ရှိရင်လည်းပဲအပြင်းလွာပေါ့လေဒီစပန်ပေါက်တဲ့လို့ခေါ်တဲ့အပြင်းလွာပေါ့အဲ့ဒီအပြင်းလွာကတော့ဗာလဲဆိုလို့ရှိရင်အဓိကတော့အရင်ဆက်တွေအရင်ဆက်အပုံပေါ့လေအဲ့ဒီအရင်ဆက်အပုံနဲ့ပုံမုံတွေကိုကာကွယ်ပေးတာပေါ့ပုံမုံတွေရဲ့အရွယ်စားက10မိုက်ခရွန်လောက်ရှိပါတယ်အဲ့ဒီ10မိုက်ခရွန်လောက်ကိုပထမအလွာကစစ်ထုတ်ကာကွယ်ပေးနိုင်တယ်10မိုက်ခရွန်လောက်ကိုအဲ့တော့ဒုတိယအလွာလဲကြာရောအမှန်ဆိုလို့ရှိရင်တော့ 25GSM လို့ခေါ်တာပေါ့လေဒုတိယအလွာကို25ဂရမ်ပါစကွဲရမီတာပေါ့ဒီပိတ်တမီတာမှာအလေးချိန်ပေါ့ဒါကတော့ပိတ်ကအထူပါကိုဆိုလိုတာပါ25ဂရမ်လောက်ဒီလေးတဲ့ပိတ်အမျိုးအစားမျိုးကိုသုံးလိုက်မယ်ဆိုလို့ရှိရင်တော့ဒုတိယအလွာက 0.3 မိုက်ခရွန်အရွယ်အစားရှိတဲ့အမှုန်တွေကိုမဝင်နိုင်အောင်ကာပေးပါလေဒုတိယအလွာအကြမ်းများအဖြစ်ကြည့်မယ်ဆိုလို့ရှိရင်ဟိုရိုးရိုးစာကြည့်ကဲမက်ကူက30ငိုင်းနှုန်းလောက်ဒီကာဝယ်နိုင်တဲ့အနေအထားမှာရှိပါတယ်ဒီ virus ကူးစက်မှုကိုပေါ့လေဆိုလိုတာကပါဆိုကျွန်တော်တို့ aware mask ကိုလည်းပဲအဝိမက်နှလောရဲ့ကြားထဲမှာအဝိမက်ဟိုအဝိမက်ကတော့ပြန်လျှော်ပြီးသုံးလို့ရတယ်ကျွန်တော်တို့ဒီ surgical mask disposable တွေကတော့ပြန်လျှော်ပြီးသုံးလို့မရဘူးအဲ့တော့အဝိမက်နှလောရဲ့ကြားထဲမှာအလေးအားလေးထားပြီးတော့အထဲထဲမှာကျွန်တော်တို့ခုနက 0.3 micron လောက်ဒီကာကွယ်နိုင်တဲ့ micron အရွယ်စားကြည့်တဲ့အမှုန်တွေကာကွယ်နိုင်တဲ့ red brown ဆိုတဲ့ပိဆာမျိုးစားမျိုးကိုထည့်ပြီးတော့အဲ့ဒီပိဆာမျိုးစားကိုအလေးအဖယ်လုပ်မယ်ပေါ့လေအဲ့ဒီအလေးအဖယ်လုပ်ပြီးသုံးမယ်ဆိုလို့ရှိရင်တော့ပို့ပြီးတော့ကာကွယ်နိုင်တဲ့စွမ်းရည်ရှိပါတယ်ခင်ဗျာ
ချင်းမြင့်တဲ့အထယ်လေး engineer ဥအောင်စင်ပြောကြားခြင်းနဲ့ပဲဒီသတင်းပတ်အတွက်သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲရှင်းလာလိုက်ပါရစေနောက်တစ်ပတ်မှာတွင်တင်ဆောင်ကြအောင
်အခုဆက်လက်ပြီးတော့သတင်းအချင်းချုပ်ကိုကြီးညာပေးပါမယ်အမေရိကန်ပြည်ထောင်စုမှာ COVID-19 ရောဂါကူးစက်ပြန့်နှံ့မှုထိန်းချုပ်နိုင်ရေးအတွက်ပြီးခဲ့တဲ့တစ်ပတ်ကကြာတဲ့ Thanksgiving ကျေးဇူးတော်နေ့အားလည်းရမှာစုဝေးတွေ့ဆုံတာမျိုးမလုပ်ဖို့ကြမှာရေးတာဝန်ရှိသူတွေတိုက်တွန်းခဲ့ပေမဲ့အများစုကလိုက်နာခြင်းမရှိခဲ့ကြပါဘူး။တောင်ကိုရီးယားနိုင်ငံမှာ6လတာကာလအတွင်းကိုရိုနာဗိုင်းရပ်စ်ကူးခံထားရသူအများဆုံးအဖြစ်နဲ့ပြီးခဲ့တဲ့24နှစ်အတွင်းပိုကူသူ629ယောက်တိုးလာပါတယ်။ဒီတဲကလူပေါင်း6ရာခိုင်ပြည်တွင်းမှာကူးခံရတာဖြစ်ပြီးတော့80ရာခိုင်နှုန်းကပိုအထက်90ရာလူထူထပ်တဲ့ဆိုးမြို့တစ်ဝိုက်ကဖြစ်တယ်လို့တောင်ကိုရီးယားကူးစက်ရောဂါကာကွယ်ထိန်းချုပ်ရေးဌာနကတောက်ကြနေမှာပြောပါတယ်။တောင်ကိုရီးယားမှာတိနစ်အစောပိုင်းကတည်းကကပ်ရောဂါကိုအောင်မြင်စွာထိန်းချုပ်နိုင်ခဲ့ပေမဲ့ကန့်သတ်ချက်တွေဖြေလျှော့ပေးလိုက်တဲ့အောက်တိုဘာလနောက်ပိုင်းပိုကူးစက်မှုပြန်တိုးလာတာပါ။အမေရိကန်ပြည်ရင်ကမ္ဘာမှာပိုကူသူတွေရဲ့အများဆုံးရှိတဲ့အိန္ဒိယနိုင်ငံမှာတလားလောက်ထိပိုကူဆက်မှုဆက်တိုက်ကျဆင်းလာနေတယ်ဆိုပေမဲ့ပြီးခဲ့တဲ့24နာရီအတွင်းပိုးသွေသူက36,000ကျော်ရှိပါတယ်။ COVID-19 ကာယရောဂါအရေးနဲ့ပတ်သက်တဲ့အထူးအစည်းအဝေးတစ်ရပ်ကိုကုလသမဂ္ဂမှာကြာလပတ်နေ့ကစတင်ကျင်းပနေပါတယ်။ ကုလသမဂ္ဂအဖွဲ့ဝင်နိုင်ငံတွေအနေနဲ့ကိုဗစ် -19 ကာယောဂါတိုက်ဖျက်ရေးမှာညီညွတ်စွာပူးပေါင်းဆောင်ရွက်ဖို့ညီလာခံဥက္ကဋ္ဌကအစည်းအဝေးဖွင့်ပွဲမှာတိုက်တွန်းသွားပါတယ်။ကာယောဂါကြောင့်ဆင်းရဲချမ်းသာကွာဟချက်ပိုကြီးမလာသလိုဆင်းရဲတဲ့အတိုင်းပြည်တွေမှာပိုပြီးတော့ထိခိုက်နေရပေမဲ့ဒီအချိန်ဟာလက်ညှိုးထိုးအပြစ်တင်နေရမယ့်အချိန်မဟုတ်ပဲစုပေါင်းအားနဲ့လုပ်ကိုင်ရမယ့်ကာလဖြစ်တယ်လို့လည်းညီလာခံဥက္ကဋ္ဌဗိုလ်ကဲကပြောပါတယ်။ဒီကနေ့ညအတွက်ထိတ်တန့်ရောက်သတင်းတွေကတော့ဒီလောက်ပါပဲရှင်။ VOA ကိုအားပေးနားဆင်တဲ့အတွက်အထူးကျေးဇူးတင်ပါတယ်။သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကျေးဇူးရှင်လမ်းပါစေရှင်။ကျမနမ်လာပ
ါ This program has come to you from the Voice of America, Washington.